Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဒီဇင်ဘာလ13ရက်စနေနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့အောင်ပါဒီမနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ဆက်ပေးမှာပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံတွင်းကတိုက်ပွဲတွေ24နာရီကျော်ကြာအပြစ်ခတ်ရစဲထားနိုင်ခဲ့တာနောက်ဒီဥရောပမြန်မာနိုင်ငံကုန်သင်ကြီးများအသင်းလုပ်ငန်းတွေစတင်ပြီးဆောင်ရွက်တော့မှာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပါမင်းအင်ဂျင်နိုင
်ကောင်းပါပြီရှင်မြန်မာနိုင်ငံနဲ့စစ်ရေးဆက်ဆံမှုအပိုင်းမှာအပြောင်းအလဲတချို့ပြုလုပ်ထားတဲ့အချက်တွေပါဝင်တဲ့2015အမျိုးသားကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်ဥပဒေကို American Outlook တော်ကအတည်ပြုလိုက်ပါတယ်။လူခွင့်ရေးဖွဲ့ရဲ့တုံ့ပြန်ချက်တွေကရောဘယ်လိုရှိပါသလဲ
So the good side is for the first time Congress is now passing legislation that will prohibit the US
Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Jennifer Quickley က VOE ကိုပြောသွားတာပါ။သတင်းစီစဉ်အပြီးမှာအပြည့်အစုံကိုနားဆင်ရမှာပါရှင်။ဒါအပြင်ပညာရေးဥပဒေကိုဆန္ဒပြတဲ့သူ30ရောက်လောက်တရားစွဲခံရတဲ့တရင်ပေးဖို့ချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်။အမျိုးသမီးကဏ္ဍမှာတော့ဘိန်းဆွဲမှုကြောင့်အမျိုးသမီးတွေကိုဘလို့ထိခိုက်စေတယ်လဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။အဲဒီနောက်သိပ္ပံနဲ့နီးပညာစတဲ့စနေနေ့နနက်ခင်းတိုင်းထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးတက်တူကပြောပြပါအောင်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ CIA အကြီးအကဲဂျွန်ဘရန်နန်တို့မှာ CIA ရဲ့စစ်ဆေးမင်းမြတ်တဲ့နည်းလမ်းတွေနဲ့ပတ်သက်လို့တူညီတဲ့အမြင်တွေရှိတယ်လို့အင်ဗီရောပြောခွင့်ရဂျော့ရှ်ဝါနက်စ်ကပြောပါရယ်။ဒါပေမဲ့လည်းမစ္စတာဘရန်နန်ကတော့ CIA ရဲ့ဒီစစ်ဆေးတဲ့နည်းစနစ်တွေဟာညှဉ်းပန်းနှိပ်စက်တာမဟုတ်ဘူးဆိုပြီးပြောဆိုထားတာပါ။2009ခုနှစ်မှာသမ္မတအိုဘားမားအာဏာရခြင်းကစလို့ဒီပြင်းထန်တဲ့စစ်ဆေးနည်းအသုံးပြုမှုကိုပိတ်ပင်ထားတဲ့ဆုံးဖြတ်ချက်ပေါ်မှာတော့မစ္စတာဘရန်နန်ကသဘောတူပါတယ်လို့တောက်ကြာနီးကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအင်ဗီရောပြောခွင့်ရမစ္စတာအာနက်စ်ကပြောဆိုခဲ့တာပါ။သမ္မတအိုဘားမားနဲ့ဆိုင်အကြီးအကဲဘရန်နန်ကြားတဘောရအမြင်မတူညီတာနဲ့ပတ်သက်လို့လေသတင်းတောက်တွေကမစ္စတာအာနက်စ်ကိုမေးမြန်းခဲ့ကြပါရယ် CIA ရဲ့မေးမြန်းစစ်ဆေးနည်းတွေနဲ့ပတ်သက်လို့အထက်လွှတ်တော်ကအစီရင်ခံစာထုတ်ပြန်ခဲ့တဲ့အပေါ်မစ္စတာဘရန်နန်ကတုံ့ပြန်ပြောဆိုပြီးအခုလိုသတင်းတောက်တွေကမေးမြန်းခဲ့တာပါပြင်းပြင်းထန်ထန်စစ်ဆေးနည်းတွေကိုအသုံးပြုပြီးအကျဉ်းသားတွေကိုဆက်ဆံသူအနည်းငယ်ရှိပေမဲ့ဒီလောက်ရက်ပေါ်အများစုကဆုံးဖြတ်ပါလိမ့်မယ်ဆိုပြီးသူကပြောပါရယ်အထက်လွှတ်တော်အစီရင်ခံစာမှာဖော်ပြထားသလိုမဟုတ်ပဲဒီစစ်ဆေးနည်းတွေဟာအလုပ်ဖြစ်ပြီး agency အနေနဲ့လည်းအချက်အလက်တွေရခဲ့တယ်လို့ Mr. Brennan ကပြောပါရယ်ခင်ဗျာ
American လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းအသစ်ထဲမှာ Ukraine ကိုစီးရဲကူညီဖြစ်နေဒေါ်လာသန်းပေါင်း350ပေးမယ်အပြင် Russia ဆိုတာထိန်းချုပ်မှုရှိတဲ့ company တွေအတွက်နောက်ထပ်အရေးယူဒဏ်ခတ်မှုအသစ်တွေချမှတ်ဖို့ပါဝင်လာမှုဒါတွေကို Russia ဘက်ကဝေဖန်ပြစ်တင်လိုက်ပါတယ်တကယ်လို့အခုအတည်ပြုလိုက်တဲ့မူကြမ်းကို American သမ္မတ Barack Obama လက်မှတ်ရေးထိုးလိုက်ရင်ဒါဟာယူကရိန်းလွတ်လပ်ရေးအတွက်အထောက်အကူပြုတဲ့ဥပဒေတရအဖြစ်ဖြစ်ပေါ်လာမှာဖြစ်ပါတယ်။ဒီဥပဒေအရအမေရိကန်ပြည်ထောင်စုကယူကရိန်းကိုတန့်ကားဖြတ်လက်နက်တွေ၊တန်ချက်ကာနဲ့လက်နက်တွေ၊ကြီလွှဲရေဒါတွေ၊နည်းဗျူဟာဆိုင်ရန်တက်တွေရဲ့ထောက်လှမ်းရင်း drone ယာဉ်တွေပြင်ဆက်သွယ်ရေးပစ္စည်းတွေနဲ့လက်နက်တွေကိုပေးပို့နိုင်တော့မှာဖြစ်ပါတယ်။အခုမူကြမ်းကိုအထက်လွှတ်တော်ကရောအောက်လွှတ်တော်ကပါကြံစည်ပရင်းနေမှာပဲတညီတညွတ်ထဲအတီးပြုတ်ပေးခဲ့ကြတာဖြစ်ပြီးအိုဘားမားအစိုးရအဖွဲ့ကရုရှားအစိုးရရဲ့ Rosoborn Export လက်နက်တင်ပို့တဲ့ကုမ္ပဏီကိုရောရုရှားအစိုးရထိန်းချုပ်ထားတဲ့ Gazprom ရေနံနဲ့တဘာဝဓာတ်ငွေထုတ်လုပ်တဲ့ကုမ္ပဏီတွေကိုပါအရေးယူတန်ခတ်မှုအသစ်တွေချမှတ်နိုင်တော့မှာဖြစ်ပါတယ်။
ယူကရိန်းဆိုရတက်တွေနဲ့ရုရှားလိုလာတဲ့ခွဋ်ထွေသမားတွေကြားဖြစ်ပွားနေတဲ့ခုနှစ်လကြာတိုက်ပွဲအတွင်းပထမဆုံးအခြေအနေနဲ့အပြစ်ခတ်ရစဲထားနိုင်ခဲ့တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရယ်24နာရီအတွင်းလူအသေးပြောက်တဲ့ဒဏ်ရာရခဲ့တာမရှိဘူးလို့သူကဆိုပါရယ်အပြစ်ခတ်ရစဲရေးကိုဆက်ထိန်းထားနိုင်မယ်ဆိုရင်ယူကရိန်းနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အရေးပါတဲ့အဆင့်တစ်ဆင့်ဖြစ်လာလိမ့်မယ်လို့လည်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရယ်ယူကရိန်းမှာစက်တင်ဘာလအတွင်းလက်မှတ်ထိုးခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ဟာချိုးဖောက်မှုတွေအများပြားရှိခဲ့တာကြောင့်ဒီအပြစ်ခတ်ရစဲရေးသဘောတူညီချက်ကိုပြန်လည်ဖော်ဆောင်ဖို့အတွက်အင်ကာနေတုန်းကယာယီစစ်ပညာရင်းကိုသမ္မတပေါ်ရိုရှန်ကိုကကြေညာခဲ့တာပါအနောက်အုပ်စုရဲ့အရေးပါတဲ့မဟာမိတ်နိုင်ငံဖြစ်တဲ့ဩစတြေးလျ ဩစတြေးလျနိုင်ငံကို၃ရက်တာခီးသွားရောက်နေစမှာပဲယူကရိန်းခေါင်းဆောင်ကအခုလိုမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်ရေးနဲ့ပတ်သက်ပြီးအစ်စ်မြန်အရာရှိတွေကြားတွေးဆမှုတွေထပ်ပြီးမပြုတ်လုခင်မှာပဲအီရန်အရာရှိတွေနဲ့အမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်တို့ဦးဆောင်တဲ့အမေရိကန်ညှိနှိုင်းရေးအဖွဲ့တို့ဟာရှေ့သတင်းပတ်ထဲမှာတွေ့ဆုံကြမှာဖြစ်ပါတယ်။အခုလာမဲ့တနင်္လာနေ့အင်ကာနေ့တွေမှာအမေရိကန်အီရန်ဆွေးနွေးပွဲကိုဂျနီဗာနိုင်ငံမှာပြုလုပ်မှာပါ။ဗုဒ္ဓဘူးနေ့မှာတော့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကိုယ်စားလှယ်တွေဂျနီဗာမှာတွေ့ဆုံကြမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဟာငြိမ်းချမ်းတဲ့နေရာမှာပဲတုံးဖို့အတွက်တည်ထောင်လှုပ်ပြီးရင်အီရန်ကိုအရေးယူတန်းခတ်မှုတွေချော့ချပေးဖို့သဘောတူညီမှုရအောင်ဆွေးနွေးမှုတွေဟာပြီးခဲ့တဲ့လမှာပဲမတင်မကျနဲ့ပြီးဆုံးခဲ့တာဖြစ်ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေစနေနေ့မနက်ခင်းသတင်းများကိုဆက်လက်ကြီးညာနေပါတယ်ယူရိုချိန်ပါမြန်မာလို့ခေါ်တဲ့မြန်မာဥရောပကုန်သင်ကြီးများအသင်းကိုတောက်ကြနေမှာမြန်မာနိုင်ငံမှာစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်ပြင်သစ်မြန်မာစက်မှုလက်မှုကုန်သင်ကြီးများအသင်းနဲ့ယူရိုချိန်မာတို့ကဦးဆောင်ပြီးတခြားစီးပွားရေးလုပ်ငန်းတွေနဲ့စုဖွဲ့ထားတဲ့အသင်းနဲ့ဘယ်လ်ဂျီယံ၊ပြင်သစ်၊အီတလီနဲ့ဟန်ဂရီဆိုင်ရာကုန်သင်ကြီးများအသင်းတို့ကနေဒီဥရောပမြန်မာကုန်သင်ကြီးများအသင်းရဲ့လုပ်ငန်းတွေစတင်လည်ပတ်နိုင်အောင်ဆောင်ရွက်မှာဖြစ်ပါတယ်။ဥရောပသမဂ္ဂအနေနဲ့ဥရောပကုန်သင်ကြီးများအသင်းလေပတ်နိုင်ဖို့ယူရို 2.8 တန်ထောက်ပံ့သွားမှာဖြစ်ပါတယ်။တည်ငြိမ်ပြီးငြိမ်းချမ်းတဲ့အနေအထားမှာသာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်မှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသံမကြီးရော်လန်ကိုဘီယာကလည်းပြောဆိုလိုက်ပါတယ်။ပြင်သစ်မြန်မာဆက်မှုကုန်သင်ကြီးများအသင်းဥက္ကဋ္ဌဂျူလီယန်အက်ကလည်းဥရောပကုန်သင်ကြီးများအသင်းရဲ့လုပ်ငန်းတွေအခုလိုစတင်နေတာဥရောပနဲ့မြန်မာကြားဆက်ဆံရေးတိုးမြင့်ဖို့အခွင့်အရေးကောင်းတစ်ခုလို့ဆိုပါတယ်။ဆက်ဆံရေးတိုးမြင့်တာကြောင့်ပို့ကုန်တိုးမြင့်ပြီးလုပ်ငန်းသစ်တွေလည်းပေါ်များလာနိုင်တာကြောင်မြန်မာနဲ့ဥရောပအနေနဲ့အကျိုးပြတ်မှုမှာပိုးပြီးတော့ရှိလာနိုင်တယ်လို့သူကဆိုပါတယ်။ကုန်သင်ကြီးများအသင်းဖွံ့ဖြိုးကိုစီးပွားရေးလုပ်ငန်းရှင်တွေအများပြားလက်တက်ရောက်ခဲ့တာပါ။2023ခုနှစ်အတွင်းမြန်မာနဲ့ဥရောပကြားယူရိုတန်590အထိကုန်သင်မှုရှိခဲ့ပြီးဒါဟာ2022ခုနှစ်ထက်စာရင်44ရာခိုင်နှုန်းတိုးတက်လာတာပါ။2014ဇန်နဝါရီလကနေဇူလိုင်လအထိကုန်သင်မှုယူရိုတန်920ရှိခဲ့ပြီးဒါဟာလည်း2023ခုနှစ်တစ်နှစ်လုံးကုန်သင်မှုငွေပမာဏရဲ့97ရာခိုင်နှုန်းဖြစ်ပါတယ်ခင်ဗျာ။
ဗုဒ္ဓဘာသာသာသနာညှို့နှွမ်းစေမှုနဲ့နယူးဇီလန်နိုင်ငံသားဘားဆိုင်ထွေထွေမန်နေဂျာနဲ့ဒေသခံမြန်မာနိုင်ငံသားနှုတ်ကိုမြန်မာအစိုးရကထိန်းသိမ်းခဲ့ပါတယ်။ရန်ကုန်မြို့ဗဟန်းမြို့နယ်ထဲမှာဖွင့်လှစ်ထားတဲ့ V Gastro Bar ဆိုင်ပန်ရှင်နဲ့မန်နေဂျာအပါအဝင်နယူးဇီလန်နိုင်ငံသားထွေထွေမန်နေဂျာတို့ကိုသာသနာညှို့နှွမ်းစေမှုပုံမှန်295နဲ့အမှုဖွင့်အရေးယူလိုက်တာပါ။ဒီဇင်ဘာလ10ရက်နေ့မှာပဲဖွင့်လှစ်ခဲ့တဲ့ဒီဘားဆိုင်ပန်ရှင်ရဲ့ပန်ရှင်ကိုထွန်းသူရိမန်နေဂျာထွတ်ကိုကိုလနဲ့နယူးဇီလန်နိုင်ငံသားဖိလစ်တို့ကိုဗဟန်းတရားရုံးမှာရုံးထုတ်ပြီးဒီဇင်ဘာလ18ရက်နေ့မှာစစ်ဆေးဖို့အတွက်တရားရုံးချင်းပေးပါတယ်ပြစ်မှုထင်ရှားရင်သူတို့ဟာထောင်နဲ့နှစ်နှစ်အထိကြာခံရနိုင်ပွဲရရှိပါတယ်နယူးဇီလန်တန်ရုံးကသူတို့ရဲ့နိုင်ငံသားဖိလစ်ဘလက်ကုတ်ကိုတွေ့ဆုံနိုင်ဖို့အတွက်သက်ဆိုင်ရာအာဏာပိုင်တွေစီခွင့်တောင်းထားပေမဲ့အခုထိမတွေ့ရသေးပါဘူးအခုလိုဖမ်းဆီးထိန်းသိမ်းတာဟာဘာသာရေးဆိုင်ရာပဋိပက္ခတွေမဖြစ်ပွားစေဖို့အတွက်အချိန်မီထိန်းသိမ်းခဲ့ရတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာမကြသေးခင်ကာလတွေအတွင်းဘာသာရေးဆိုင်ရာပဋိပက္ခတွေဖြစ်ပွားခဲ့တာကြောင့်အကဲနိုင်တဲ့ဘာသာရေးဖော်ပြချက်တွေဟောပြောဆွေးနွေးတာတွေနဲ့ဘာသာရေးတိုက်ခိုက်မှုတွေကိုသတိထားပြီးကင်တွဲဖို့လိုအပ်တယ်လို့နိုင်ငံတကာအသိုင်းအဝိုင်းကထောက်ပြဝေဖန်ကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းဘင်္ဂလားပင်လယ်အော်မှာလောင်စာဆီရုပ်ဖိတ်မှုတွေဖြစ်ပွားခဲ့တဲ့အတွက်ကမ္ဘာထင်းသိမ်းရမယ့်အမွေအနှစ်ဖြစ်ကုလသမဂ္ဂ UNESCO အဖွဲ့ကသတ်မှတ်ထားတဲ့ Sander Banks လမူရောဒေတာပျက်စီးနိုင်တဲ့ဘေးနဲ့ရင်ဆိုင်နေရပါတယ်။ဒီသတင်းပတ်အစောပိုင်းက Sander Banks ဒေတာမှာရှိတဲ့ဆီလာမြစ်ထဲကလောင်စာဆီဂါလန်900ကျော်တင်ဆောင်လာတဲ့ရေရင်နှမြုပ်ခဲ့ပြီးလောင်စာဆီရုပ်ဖိတ်မှုတွေဖြစ်ခဲ့တာပါအခုချိန်ထိရေထဲကိုလောင်စာဆီဘလောက်ရုပ်ဖိတ်ခဲ့တယ်ဆိုတာမသိရသေးသလိုတဘာဝပတ်ဝန်းကျင်ဘယ်အတိုင်းဓာတ်ထိပျက်စီးမှုရှိတယ်ဆိုတာကိုလည်းမသိရသေးပါဘူးဒါ့အပြင်ရုပ်ဖိတ်နေတဲ့လောင်စာဆီတွေကိုဘလို့ဖယ်ရှားရမယ်ဆိုတာအခုထိအာဏာပိုင်တွေကမစီစဉ်ကြသေးဘူးလို့တောက်ကြနေတော့ဒါကာထရီဘူးန်သတင်းမှာဖော်ပြထားပါတယ်လမူရောရှိရာများပြားလှတဲ့မြစ်ကြောင်းတွေဆုံရာမြဝကျွန်းပေါ်တလျှောက်ကဒေတာတလျှောက်ကဒေတာကန်တွေကိုအာနာပိုင်တွေကရေပေါ်ကဆီတွေတက်နေတဲ့လောက်လိုက်ပြီးစူးစမ်းယူဖို့ပန်ချ ပန်ကြားနေပါတယ်။ဆန်ဒါဘန့်စ်လက်မှုတော်ဟာရှားပါးလာတဲ့တဘာဝတော်ရင်တော်ဝမျိုးပေါင်းများများစွာမိခိုနေတဲ့တော်ကြီးတစ်ခုဖြစ်ပါတယ်။ငှက်မျိုးစိတ်ပေါင်း260နဲ့အပင်မျိုးစိတ်အများပြားရှိတဲ့ပြင်ဘင်္ဂါလီကြားနဲ့မျိုးတုံးတော့မဲ့မိချောင်းတွေနဲ့အိန္ဒိယစပကြီးမွေအပြင် AR လင်းပိုင်လိုရှားပါးမျိုးစိတ်အများပြားရှိနေတဲ့နေရာလည်းဖြစ်ပါတယ်။
အသက်ဖွဲ့စည်းလိုက်တဲ့တောင်အာရှအယ်ကိုင်ဒါအဖွဲ့ရဲ့ကရာချီမြို့ခေါင်းဆောင်လို့ယူဆရသူအဖွဲ့ဝင်၅ဦးကိုဖမ်းဆီးလိုက်ကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်။ရှဟစ်အူဆမန်နဲ့တခြားအဖွဲ့ဝင်၄ဦးတို့ကိုတိုင်းပြည်ရဲ့တောင်ပိုင်းစိတ်ကမ်းမြို့မှာအခုသတင်းပတ်တွင်မှာပဲဖမ်းဆီးရမိလိုက်တယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။အူစမန်ဟာအယ်ကိုင်ဒါအဖွဲ့ရဲ့ကရာချီမြို့ခေါင်းဆောင်ဖြစ်တယ်လို့အရာရှိတွေကပြောပါတယ်။တောင်အာရှဆိုင်ရာသူတို့ရဲ့အဖွဲ့ကွဲကိုဖွင့်နှက်လိုက်တယ်လို့အယ်ကိုင်ဒါအဖွဲ့ကစက်တင်ဘာလထဲမှာကြေညာလိုက်ပြီးအိန္ဒိယတိုက်အတွင်းမှာရှိတဲ့ဂျီဟတ်လုပ်ငန်းတွေနဲ့အစ္စလာမ်ဝါဒီအုပ်ချုပ်မှုတွေကိုတိုးမြှင့်ပြီးလှုပ်ဆောင်သွားမယ်လို့အယ်ကိုင်ဒါခေါင်းဆောင် AMN El Zawahiri ကကြေညာခဲ့တာပါ။အယ်ကိုင်ဒါအဖွဲ့အနေနဲ့အိန္ဒိယတိုက်အတွင်းကမြန်မာ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေအပြင်အိန္ဒိယနိုင်ငံဂူဂျရတ်အာတန်ကက်ရှမီးယားပြည်နယ်တွေမှာမတရားအဖြစ်နဲ့ခန့်နေရတဲ့မွတ်စလင်တွေကိုကယ်တင်သွားမယ်လို့အင်တာနက်အွန်လိုင်းမှာထုတ်လွှင့်ခဲ့တာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. စနေနေ့နက်ခင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ဒေါက်ခင်မျိုးတက်တူကတင်ပြခဲ့တာပါရှင်။နောက်ပိုင်းမှာတော့အခုလိုနှစ်တကူခရစ်စမတ်ကာလရောက်ရှိလာချိန်မှာ Christmas Day တချင်းတပုတ်ကိုသောရရှင်တွေအတွက်ထုံးလွှင့်ပေးမှာပါ။အခုတော့မြန်မာနဲ့စီးရေးဆက်ဆက်မှုနဲ့ပတ်သက်လို့ American အောက်လွှတ်တော်ကဘာတွေသဘောတူသလိုက်တလဲဆိုတာကိုကြားမှာပါရှင်။မကြသေးခင်ကမှအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်တဲ့2015ခုနှစ်အတွက်အမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်ဥပဒေမှာမြန်မာနိုင်ငံနဲ့စီးရေးဆက်ဆံမှုအပိုင်းမှာအပြောင်းအလဲတချို့ပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်။ပြုပြင်ပြောင်းလဲရေးနောက်ပြန်ဆုတ်နေတဲ့ကာလလို့လူ့အခွင့်အရေးအဖွဲ့အစည်းတွေကသတ်မှတ်ထားချိန်မှာအမေရိကန်အစိုးရနဲ့မြန်မာအကြီးအကဲတွေကြားမှာမှားယွင်းတဲ့ဆက်ဆံရေးမျိုးဖြစ်သွားမှာကိုသူတို့ကစိုးရိမ်မိတယ်လို့လည်းဆိုပါတယ်။အကြောင်းဆောင်ကဒီလိုပါ။ဒီဥပဒေအရအမေရိကန်နဲ့မြန်မာစစ်တပ်ချင်းချင်းဆက်ဆံရေးမှာစီးရေးတိုက်ခိုက်လေ့ကျင့်ပေးတာလက်နက်အကူအညီပေးတာစတဲ့ကျယ်ပြန့်တဲ့စီးရေးဆိုင်ရာကိစ္စရပ်တွေကိုတားမြစ်ထားတဲ့အတွက်ကြိုဆိုကြောင်း Washington DC ခြေဆိုင် US Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Jennifer Quickley ကပြောပါတယ
်။ So the good side is for the first time Congress is now passing legislation.
ကောင်းတဲ့အချက်ကအမေရိကန်နဲ့မြန်မာစီးရေးအရပူးပေါင်းဆောင်ရွက်မှုတွေကိုကျယ်ကျယ်ပြန့်ပြန့်တားမြစ်ထားတဲ့ဒီဥပဒေကိုအမေရိကန်အောက်လွှတ်တော်ကနေပထမဆုံးချိန်အတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လူ့အခွင့်အရေးဆိုင်ရာသင်တန်းပေးမှုတွေတဘာဝဘေးအန္တရာယ်နဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးတွေနဲ့အတူစည်ရေးပူးပေါင်းလေ့ကျင့်မှုတွေကိုလေ့လာခွင့်ပေးခဲ့တာတွေကိုတော့ခွင့်ပြုထားတာမျိုးဒါကကောင်းတဲ့အချက်တွေဖြစ်ပါတယ်
။အမေရိကန်ကာကွယ်ရေးဌာနကနေမြန်မာနိုင်ငံကိုနဂိုမူလကပေးနေတဲ့လူခွင့်ရေးတရားဥပဒေစိုးမိုးရေးဆိုင်ရာတင်နန်းတွေနဲ့ကာကွယ်ရေးဆိုင်ရာပြုပြင်မှုတွေအပြင်အခုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဒီအမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်ဥပဒေအရတဘာဝဘေးအန္တရာယ်နဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးတွေနဲ့ကျန်းမာရေးဆိုင်ရာတိုးတက်အောင်အကူအညီပေးဖို့ကျန်းမာရေးဆိုင်ရာတိုးတက်အောင်အကူအညီပေးဖို့စတာတွေပါဝင်ပါတယ်။ဒါပေမဲ့ဒီတဲ့ဆက်ဆံရေးတိုးမြင့်နိုင်ဖို့ရာထားသတ်မှတ်ချက်တွေတော့ထားသင့်တယ်လို့Jennifer Quickley ကဆိုပါတယ
် From a human rights perspective we feel as if there should have been benchmarks for further engagement
လူ့အခွင့်အရေးအဖွဲ့တွေအနေနဲ့ကြည့်မယ်ဆိုရင်မြန်မာနိုင်ငံနဲ့ရှေ့ဆက်ပြီးဆက်ဆံမှုတွေလုပ်ဖို့အတွက်သတ်မှတ်ချက်တွေထားရမယ်လို့ယုံကြည်ပါတယ်စီးရေးအရာတိုးမြင့်ဆက်ဆံမှုတွေလုပ်ဖို့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ခံမှုရှိစေဖို့မြန်မာစစ်တပ်ဘက်ကဆောင်ရွက်ပေးတာမျိုးရှိလာဖို့လွှတ်တော်တွေကအမတ်နေရာ25ရာခိုင်နှုန်းမယူဘဲဆွန့်လွတ်ဖို့နဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလှုပ်ဆောင်ပေးဖို့လိုမျိုးသတ်မှတ်ချက်တွေထားရမှာပါ
မြန်မာနိုင်ငံမှာရှိတဲ့ American တန်ယုံနဲ့ပင်ကွန်စစ်ဌာနချုပ်တို့ဟာမြန်မာစစ်တပ်ကိုစစ်ရေးတင်ဒန်းပေးဖို့လူလာနေတာဖြစ်ပြီးဒါမှသာပြုပြင်ပြောင်းလဲရေးလုပ်ဖို့မြန်မာစစ်တပ်ကိုအပြုသဘောဆောင်လွှမ်းမိုးနိုင်မှာဖြစ်တယ်လို့ယုံကြည်နေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams ကပြောပါတယ်ဒါကြောင့်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေနောက်ပြန်ဆုတ်နေတဲ့ကာလအမေရိကန်အစိုးရနဲ့မြန်မာအကြီးအကဲတွေကြားမှားယွင်းတဲ့ဆက်ဆံရေးမျိုးဖြစ်သွားမှာကိုစိုးရိမ်မိကြောင်း Brad Adams က VOE ကိုပြောပါတယ
် You know, our view is that it's fine for the US ambassador to meet with people but မြန်မာနိုင်ငံပြည်ပြောင်းလဲရေးအတွက်
အမေရိကန်စစ်ဘက်အကြီးအကဲတွေကမြန်မာစစ်ဗိုလ်ချုပ်ကြီးတွေနဲ့ထိတွေ့ဆက်ဆံတာကောင်းမှန်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဘာမှတိုးတက်မှုမရှိသေးတဲ့အတွက်အခုလိုဆက်ဆံမှုကြောင့်မြန်မာအကြီးအကဲတွေကသူတို့လောက်တာမှန်းနေတယ်လို့အထင်လွဲမှားသွားမှာကိုကျွန်တော်စိုးရိမ်မိပါတယ်
။အခုအောက်လွှတ်တော်ကသဘောတူလိုက်တဲ့ကာကွယ်ရေးဆိုင်ရာဥပဒေအရမြန်မာနဲ့စီးရေးဆက်ဆံရေးမှာအပြောင်းအလဲအနည်းငယ်လုပ်တယ်ဆိုပေမဲ့ထင်ထင်ရှားရှားပြောင်းလဲမှုမျိုးတော့ရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါအပြင်ဒီဥပဒေမှာဘလို့ပုံစံမျိုးနဲ့အကူအညီပေးမယ်ဆိုတာတိတိကျကျဖော်ပြမထားဘူးလို့လူခွေရေးအဖွဲ့ကပြောဆိုကြပါတယ်။အခုအောက်လွှတ်တော်ကသဘောတူလိုက်တဲ့2015အမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်ဥပဒေကိုအထက်လွှတ်တော်မှလည်းတင်သွင်းဆုံးဖြတ်ဖို့ရှိပါတယ်ရှင
်။ပရာရှင်ခင်ဗျာ။တိုင်းပြည်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်လေပွင့်ဆိုင်တွေ့ပြီးဆွေးနွေးတဲ့နဲ့6ပွင့်ဆိုင်တွေ့တဲ့နဲ့12ပွင့်ဆိုင်တွေ့တဲ့နဲ့ဆိုပြီးတော့အငင်းပွားမှုတွေဖြစ်နေပါတယ်။တိုင်းပြည်ရဲ့ပြည်နာရေးနဲ့ဆိုင်ရင်ဘယ်ရွေးဘယ်မျှကိုစားပြုတက်ရောက်ရမယ်ဆိုတဲ့ကိစ္စဟာဘလောက်အရေးကြီးပါသလဲ။ဒီကိစ္စတွေကိုရေးကြီးခွင့်ရလုပ်ပြီးညှင်းခုန်နေရတဲ့ကိစ္စအပေါ်သောရရှင်နေဘယ်လိုသဘောရကြပါသလဲ။အခုလာမယ့်စနေညတရက်လေးထိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323192554 fax number 2323192552ဖြစ်ပါတယ်။ email လေးကြတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒီကနေ့ညာအစည်းအဝေးမှာထုတ်လွှင့်မဲ့တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရရှင်။စနေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တန်လွှင့်နေပါတယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မှောက်ခဲ့တဲ့အကြောင်းသားတွေအပါအဝင်တက်ကြွလှုပ်ရှားသူတွေကိုပုံမှန်18အပါအဝင်ပုံမှန်3ခုနဲ့တရားစွဲတဲ့လူဦးရေ30နီးပါးရှိသွားပြီလို့ကျောင်းသားတွေကဆိုပါတယ်။ဒါအပြင်ကျောင်းသားတွေကိုအိမ်နေအထိစောင့်ကြည့်သတင်းယူတာတွေလောက်တာမျိုးတွေဟာအရင်အစိုးရလက်ထက်အတိုင်းလုပ်နေသေးပဲလို့ဆိုပါတယ်။ VOA သတင်းတောက်မတ်အေးမာကအကြောင်းစုံကိုပြောပြမှာပါ
။မြန်မာအစိုးရလွှတ်တော်ကအတိအပြုပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ကန့်ကွက်သပိတ်မှောက်ကြတဲ့ကျောင်းသားတွေကိုအစိုးရကပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်မှုအပါအဝင်ပုံမှန်2ခုလောက်နဲ့တရားစွဲဆိုထားတာဟာ29ရောက်ရှိသွားပြီဆိုပြီးဘာကတတ်များအဖွဲ့ချုပ်ကခေါင်းဆောင်လည်းဖြစ်တပိတ်မောက်ကျောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုမင်းသွေးတစ်ကဆိုပါတယ
်ကျွန်တော်ဘာကတတ်ကြီးပဲတီတန်းက19ရောက်ရှိပါပြီ ਨੇ တီတီကဘာကတတ်ရေပေါ့လေတချို့19ရောက်ဆိုလူရည်အတွက်19ရောက်ပါအမှုရည်အတွက်ကြတော့တချို့တွေကတယောက်တည်းကိုနှစ်မှု3မှုဖြစ်နေတော့အမှုရည်တန်းနဲ့ဆိုတော့ဒီထက်များပါတယ်အော်ကျွန်တော်ဒီအမျိုးသားပညာရေးဥပဒေကိုကန့်ကွက်သတိမောက်တဲ့ကျောင်းသားတွေကိုဝန်ရံပေးတဲ့တခြားတက်ကြွလှုပ်ရှားနိုင်ငံရေးအင်အားစုတွေကဆိုရင်10ရောက်ရှိပါပြီ။ပါကတာရင်းနဲ့အတူတူပဲတရားစွဲခံရတာ။အားလုံးပေါင်း29ရောက်ပါ။ကျောင်းသား19ရောက်တက်ကြွလှုပ်ရှားတခြားဖွဲ့က10ရောက်။သတိကုန်ဒီမှာပါတဲ့ခေါင်းဆောင်ပိုင်းတွေနောက်ပါကတာဘဟုကော်မတီကခေါင်းဆောင်ပိုင်းတွေကိုတော့အိမ်ကြီးကိုလာပြီးစောင့်ကြည့်တာတွေရှိတယ်ထောက်လိုင်းတွေ။နောက်သွားသမျှနေရာကိုတကောက်ကောက်လိုက်ပြီးတော့ဟိုထောက်လိုင်းလိုက်နေတာတွေရှိပေါ့။ကျွန်တော်ကဒီပုံစံမြင်တာကအထက်ကသာကျွန်တော်တို့ဖမ်းဆိုတဲ့အမိန့်တစုံတရာပေးခဲ့မှာဆိုရင်အချိန်မီဖမ်းနိုင်အောင်လို့ကျွန်တော်နောက်ကိုဒီလိုတကင်လိုက်နေတယ်လို့ပဲကျွန်တော်တို့ကတော့သတ်မှတ်ပါပဲ
။ကျောင်းသားတွေဟာရန်ကုန်မြို့မှာကျောင်းသားတို့အရေးပေါ်အစည်းအဝေးလုပ်ပြီးတဲ့နောက်အမျိုးသားပညာရေးဥပဒေကို၄ရက်ကြာတပိတ်မှောက်ခဲ့ပြီးနေအသီးသီးမှလည်းကျောင်းသားတပိတ်တွေဆက်လုပ်ခဲ့တာပါ။ကျောင်းသားတွေရဲ့လှုပ်ရှားမှုတွေကိုသူတို့ရဲ့အိမ်နေအထိတွားရောက်စောင့်ကြည့်တည်ယူမှုတွေလုပ်တာကြောင့်အရင်ဆစ်ဆိုးရလက်ထက်လိုပဲအချိန်မရွေးဖမ်းဆီးနိုင်တဲ့အခြေအနေတွေကိုပြသနေတဲ့အပြင်မလုံမကြုံဖြစ်နေတဲ့အနေအထားကိုဖြစ်စေတယ်ဆိုပြီးကိုမင်းသွေးတစ်ကဆိုပါတယ
်။တော့တယောက်နဲ့တယောက်ယုံကြည်မှုညော်နေစေတယ်ဒီလိုမျိုးလုပ်တဲ့ပုံစံကျွန်တော်လည်းအဆိုးရကိုမယုံဘူးအဆိုးရကကျွန်တော်တို့မယုံဘူးဆိုတာလည်းသိတာပေါ့။နောက်တစ်ချက်ကကြတော့ကျွန်တော်လည်းကိုယ့်ကိုယ်ကိုမလုံခြုံမှုခံစားရတယ်ဒီနောက်မှာဆောင်းလေးတွေတောက်လျှောက်လိုက်နေတာလေအိမ်မှာလာဝိုင်းစောင့်ကြည့်နေရမျိုးတွေကတော့သူကအနေနဲ့တော့တကယ်တမ်းကျွန်တော်တို့တောင်းသားတွေတောင်းဆိုချက်တွေကိုဟိုညှိနှိုင်းနှိုင်းဖြည့်ရှင်းပေးမယ်လို့သဘောထားရှိလို့ရှင်ဒါမျိုးအလုပ်တွေဟိုလုပ်ဖို့လဲမလိုဘူးလို့ထင်တယ်သူတို့စိတ်ဆန်ဟိုကတောင်းသားတွေပုံမယုံကြည်မှုပြီးသွားနေတဲ့အတွက်ကိုပဲဒီတနေ့ရနဲ့စောင့်ကြည့်နေလေးနေပါတယ်ငကိုဆက်ရတာရှင်အစိုးရနဲ့ပေးအနှစ်သာရတူနေတဲ့အစိုးရလို့ကျွန်တော်တို့ကမြင်တယ်အဲ့ဒါလည်း following နေတယ်ပေါ့သူတို့လုပ်နေတဲ့ပုံစံတွေက
ကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေဟာကျောင်းသားတွေရဲ့ဆန္ဒသဘောထားတွေမပါဘဲရေးဆွဲထားသလိုကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းနိုင်ခွင့်တွေကိုလည်းအစစ်စစ်ကန့်သတ်ထားတာမျိုးတွေရှိနေတယ်ဆိုပြီးဝေဖန်နေတာပါအထူးသဖြင့်ဒီဥပဒေဟာဒီမိုကရေစီမဆန်ဘူးလို့လည်းပြောဆိုနေပါတယ်အစိုးရနဲ့ပညာရေးအတိုင်းဝိုင်းကတော့ကျောင်းသားတွေကို ိုနီးဥပဒေအစင်းချမှပြင်ဆင်နိုင်ဖို့အတွက်လွတ်သဘောညှိနှိုင်းခဲ့ကြပါတယ်။ကျောင်းသားတွေကတော့သူတို့ရဲ့တပိတ်မောက်ဆန္ဒပြမှုတွေကိုအစိုးရကတံပြန်သဘောမျိုးနဲ့တက္ကသိုလ်တွေမှာလှုပ်ရှားမှုတွေလှုပ်လာတယ်လို့လည်းပြောပြပါတယ်
။ပရမအကြီးပရမဆုံးတို့လှုပ်တာဒါဘာလဲဆိုကျောင်းသမားတွေတော်စကားအရာကျောင်းသားယူနီယံပေါ့လေအင်္ဂလိပ်နဲ့ပုံမှန်နဲ့ပေါင်းပြီးကျောင်းသားသမဂ္ဂလည်းမဟုတ်စီးပွားယူနီယံလည်းမဟုတ်ကျောင်းသားယူနီယံဆိုပြီးတော့အဲ့ရတီကိုကျောင်းထဲမှာဖွဲ့ဖို့အတွက်သူတို့စပြီးစူးစမ်းနေကျောင်းသားသမဂ္ဂဖွဲ့စည်းထားခြင်းမရှိတဲ့တက္ကသိုလ်တွေမှာစကြူလာတယ်ဒုတိယတစ်ခုလှုပ်တာကဘာလဲဆိုတက္ကသိုလ်ဝင်တဲ့ဒီမှာကျောင်းသားဖွင့်ဝင်ခြင်းမှာကျောင်းသားတွေဆရာတွေမစုံသေးတဲ့အချိန်မှာသူတို့ပြောလို့ရတဲ့ဆရာမတွေကိုခေါ်တယ်မဟာတန်းလိုမျိုးကျောင်းသားတွေဘွဲ့တော့ရေးကြည့်နေတဲ့ကျောင်းသားတွေခေါ်တယ်ခေါ်ပြီးတော့ဒီမျိုးသားပညာရေးဥပဒေရှင်းလင်းပွဲဆိုတာမျိုးတွေလုပ်တယ်။ကျွန်တော်ရှေ့ပိုင်းတက္ကသိုလ်မှာဆိုလို့ရှိရင်ပြီးခဲ့တဲ့ဒဏ္ဍာရီကကျောင်းဆရာဖွင့်ရင်ကျောင်းသားမတက်တဲ့အချိန်မှာပဲသူတို့လက်သိထိုးလက်တို့ပြီးတော့ဒီလိုလို့တော့ဒီဥက္ကဋ္ဌဦးနန္ဒကျော်ကလာပြီးတော့ပြောသွားတယ်။ပြီးတော့ဒိန်းလာမှာပါလာတာကျတော့ကျောင်းသားတွေလည်းပါတယ်ဆိုတဲ့ပုံစံမျိုးပါလာ။ဒီကျောင်းသားတစ်ဖက်တွေကိုတံပြန်ပြီးတော့ကောင်တာအနေနဲ့သူတို့လှုပ်ရှားမှုတွေကောင်တာအရှင်ယူတယ်။အဲ့ဒါတွေကလည်းဒီမျိုးသားတဲ့ပုံစံမျိုးတွေပဲလှုပ်ကြတာများပါ
။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကနေ၄ရက်ကြာတပိတ်မှောက်ခဲ့ပြီးရက်ပေါင်း60အတွင်းအစိုးရအနေနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုထားပါတယ်။မြင်းညံမုံရွာမန္တလေးပြည်စကိုင်းတောင်ငူစတဲ့နယ်တွေမှာတော့အမျိုးသားပညာရေးဥပဒေကိုရာနဲ့ချီရှိတဲ့ကျောင်းသားတွေကကန့်ကွက်တပိတ်မှောက်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ပြီးလှုပ်ရှားမှုတွေအတွင်းမန္တလေးနဲ့တောင်ငူမြို့တွေမှာတော့အာဏာပိုင်နေတဲ့ကျောင်းသားတွေကြားတင်းမာမှုတချို့ရှိခဲ့ပါတယ်ရှင်။
ဒီအမေရိကန်တန်ဟာအမေရိကန်ပြည်ထောင်စုကနေကမ္ဘာတစ်လွှားကိုဘာသာစကားမျိုးစုံနဲ့ရုပ်တံထုတ်လွှင့်ပေးနေတဲ့ဌာနဖြစ်ပါတယ်။ VOA ပြည်သက်တဲ့အတွက်နှစ်တကူလက်ဆောင်အဖြစ်အမေရိကန်ရှုခင်းပုံ2015ခုနှစ်ပြည်ကရင်လက်ဆောင်ပို့ပေးပါမယ်။ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမ855ရန်ကုန်စာရိုက်ကြီးလို့လိမ့်မှုပြီးတော့ပဲဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်စာပေးပို့တောင်းယူနိုင်ပါတယ်။
VOA လက်ဆောင်2015ပြက်ကရင်တွေကိုဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားပြီးသရရှင်တွေမှာကြဘူးလေမေတ္တာရက်ခံပါရရှင်။ကမ္ဘာ့ဘဏ်အုပ်စုရဲ့အဖွဲ့ဝင်ဖြစ်တဲ့ IFC အနေနဲ့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ယင်းနှိမ့်ညံ့မှုတွေကိုလာမယ့်3နှစ်အတွင်းမှာ American Dollar 1 Billion အထိတိုးမြင့်သွားဖို့ IFC ကထုတ်ပြန်ပါတယ်။မြန်မာအစိုးရကပြုပြင်ပြောင်းလဲရေးတွေကိုဆောင်ရွက်နေပေမဲ့အောက်ခြေလူထုစီးပွားရေးခွင့်လန်းနေပါနေသေးတာကြောင့် IFC ရဲ့ယင်းနှိမ့်ညံ့ကူညီမှုတွေကိုတိုးမြင့်ရတာဖြစ်တယ်လို့ IFC ကပြောပါတယ်။အကြောင်းဆုံးကတော့ကိုစီသူကပြောပြမှာပါရှင
်။ IFC လို့ခေါ်တဲ့ BB ဆိုင်ရာဘဏ္ဍာရေးကော်ပိုရေးရှင်းရဲ့လာမယ့်3နှစ်အတွင်း American Dollar 1 Billion အထိတိုးမြင့်တဲ့ယင်းနှိမ့်ညံ့မှုအကူအညီဟာမြန်မာနိုင်ငံရဲ့စီးပွားရေးမှာပုဂ္ဂလိကလုပ်ငန်းကဏ္ဍဖွံ့ဖြိုးတိုးတက်ရေးနဲ့လောက်ကင်ခွန်လန်းရရှိရေးတွေအတွက်အသေးစားအလတ်စားလုပ်ငန်းတွေမှာအဓိကထားကူညီသွားမှာဖြစ်ပါတယ်။ဒါပေမဲ့လို့စီးပွားရေးနဲ့ယင်းနှိမ့်ညံ့မှုလုပ်ငန်းတွေလှုပ်ဆောင်မှုအခြေအနေအကောင်းဆုံးနိုင်ငံတွေဆင်းမှာတော့မြန်မာနိုင်ငံအခြေအနေတိုးတက်မှုမရှိတဲ့အကြောင်း FC ဌာနကိုယ်စားလှယ် Vikrant Kumar ကအခုလိုသုံးသပ်ပါတယ
်။ I think we recognize the fact that the ranking for Myanmar has not improved significantly in FY14.
မြန်မာနိုင်ငံရဲ့အဆင့်အခြေအနေတိတိတတ်တာတိုးတက်မှုမရှိဘူးဆိုတဲ့အချက်ကိုကျွန်တော်တို့သိမှတ်ပြပါတယ်။အစိုးရအနေနဲ့ကလည်းပြုပြင်ပြောင်းလဲရေးအတွက်ထူးထူးခြားခြားဆောင်ရွက်နေတယ်လို့ယူဆပါတယ်။ဒါပေမဲ့အဓိကကြတာကပြုပြင်ပြောင်းလဲမှုရဲ့အနှစ်သာရကိုအောက်ခြေလူထုထိထိရောက်ရောက်ခံစားကြပါရဲ့လားဆိုတဲ့အချက်ပါ။ဒါကြောင့်အစိုးရရဲ့ပြုပြင်ပြောင်းလဲရေးထိရောက်မှုရှိအောင်ဗန္ဒာရေးကဏ္ဍမှာ IFC ကအကူအညီပေးဖို့ဖြစ်ပါတယ်။စီးပွားရေးနဲ့ယင်းနှိမ့်ညံ့မှုဥပဒေရေးဆွဲရမှာအကြံပေးနေတယ်လို့ SME အငွေစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေပြုပြင်ပြောင်းလဲရေးရဲ့အကျိုးခံစားနိုင်ကြအောင်ပံ့ပိုးပေးနေတာဖြစ်ပါတယ်။အစိုးရကလည်းလမ်းကြောင်းမှန်ပေါ်မှာရောက်နေပြီးနောက်နှစ်တွေမှာဒီတက်မကပိုပြီးတိုးတက်လာလိမ့်မယ်လို့မျှော်လင့်မိပါတယ်
။ငွေကြေးအရင်းနှီးရရှိနိုင်မှုအခွင့်အလမ်းနှေးပါတဲ့ဒါစီတွေကိုဖယ်ရှားနိုင်မှု IFC အနေနဲ့ဘူဘန်ပါဝင်ပြည်တွင်းဘဏ်တွေနဲ့လက်တွဲပြီးတော့အသေးစားနဲ့လက်စားလုပ်ငန်းတွေကိုငွေကြေးဆိုင်ရာကူညီထောက်ပံ့မှုတွေဆောင်ရွက်နေပါတယ်။IFC အနေနဲ့မြန်မာပြည်တွင်းကဘဏ်တွေကိုချင်းငွေပံ့ပိုးတဲ့နေရာမှာစံသတ်မှတ်ချက်တိကျမထားရှိဘဲနဲ့ပြည်ပြင်ပြောင်းလဲရေးထိရောက်အောင်ဝိုင်းဝန်းတွန်းအားပေးတဲ့တာဝန်သိတဲ့လုပ်ငန်းရှင်တွေကိုမိဖက်အဖြစ်လက်တွဲဆောင်ရွက်နေပါတယ်လို့ IFC ရဲ့အာရှနဲ့ Pacific Data ဆိုင်ရာညွှန်ကြားမှု Vivek Patat ကပြောပါတယ
်ရေးကြီးဆုံးကတော့ပြည်တွင်းဘဏ်တွေအနေနဲ့ကိုယ့်ရဲ့ကိုယ်ပိုင်ယူဆတဲ့အကျိုးရှိမဲ့လုပ်ငန်းတွေကိုလုတ်ကင်နိုင်အောင် IFC ကိုအစိုးပြုကြရတာဖြစ်ပါတယ်မြန်မာပုဂ္ဂလိကဘဏ်လုပ်ငန်းဟာခရိုနီတွေကြီးစိုးတာဖြစ်ပေမဲ့ခရိုနီကိုအမျိုးမျိုးအဓိပ္ပာယ်ဖွင့်လို့ရပါတယ် နိုင်ငံတိုင်းလူလူမှာခရိုနီစီးပွားရေးအရင်းအနည်းတွေအသီးသီးရှိကြပါတယ်။အချင်းချင်းပြောရရင်တော့ပြုပြင်ပြောင်းလဲရေးလုပ်ဖို့လူလူလားလားဆန္ဒရှိကြတဲ့ခရိုနီဆိုရင် IFC အနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်သွားမှာပါ။ခရိုနီတွေကပြုပြင်ပြောင်းလဲရေးကိုတကယ်အလေးအနက်ထားကြသလားဆိုတာကိုစမ်းစစ်ပြီးလက်တွဲလုပ်တဲ့နေရာမှာမှန်ကန်တာတွေရှိသလိုအမှားတွေနဲ့လည်းကြုံရတတ်ပါတယ်။ IFC အနေနဲ့ဒီလိုစွန့်စားတာတွေလည်းရှိပါတယ်။
အပီပီဆိုင်ရာဘန်နာယေးကော်ပိုရေးရှင်း IFC အနေနဲ့မြန်မာနိုင်ငံရဲ့အသေးစားလက်စားလုပ်ငန်းဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုအစုစုအတွက် 2014 နိုဝင်ဘာလအထိအမေရိကန်ဒေါ်လာ62သန်းထောက်ပံ့ကူညီထားတာဖြစ်ပါတယ်။အခု2014ဘန်နာနှစ်ကုန်ဆုံးမဲ့2015ဇွန်လမှာ IFC ရဲ့မြန်မာနိုင်ငံအပေါ်အစုစုပေါင်းရင်းနှီးမြှုပ်နှံမှုဟာအမေရိကန်ဒေါ်လာတန်ပေါင်း400ရှိပါတယ်။ဒါကြောင့်လာမယ့်3နှစ် 2018 ခုနှစ်ဘန်နာနှစ်အတွက်နောက်ထပ်အမေရိကန်ဒေါ်လာတန်ပေါင်း6ဝါထပ်မံပြီးတော့ရင်းနှီးမြှုပ်နှံကူညီမဲ့ရင်းနှီးမြှုပ်နှံမှုဖြစ်လာမှာပါ။ဒါ့အပြင်မြန်မာနိုင်ငံရဲ့လျှက်စစ်ဓာတ်အားဖြန့်ဖြူးရေးဟာခမန်းကြီးအားဖြင့်အိမ်တော်စုပေါင်းရဲ့30ရာခိုင်နှုန်းပဲရှိတာကြောင့်နိုင်ငံပိုင်ရန်ကုန်မြို့တော်လျှက်စစ်ဓာတ်အားဖြန့်ဖြူးရေးအဖွဲ့ကိုအများပိုင်စီးပွားရေးကော်ပိုရေးရှင်းအဖြစ်အသွင်ပြောင်းနိုင်ဖို့ MFC ကတိုက်တွန်းလိုက်ပါတယ်။ကော်ပိုရေးရှင်းအဖြစ်ပြောင်းလဲနိုင်ဖို့နဲ့လျှက်စစ်မီရရှိရေးအတွက်လိုအပ်တဲ့အကူအညီတွေကိုလည်း IFC အနေနဲ့ထောက်ပံ့ပေးသွားမယ်လို့ပြောပါတယ်ခင်ဗျာ။
ကိုစီတူပါရှင်အခုတော့ Christmas Day တခြင်းတပုတ်ထုံးလင်းဖို့ချိန်ရောက်ပါပြီ Santa Claus is coming to town ကိုနားဆင်ရမှာပါရှင် Santa Claus is coming to town Santa Claus is coming to town You better watch out You better not cry Better not pout I'm telling you why Santa Claus is coming to town Santa Claus is coming to town Santa Claus is coming to town He's making a list and checking it twice Gonna find out who's naughty and nice Santa Claus is coming to town, oh yeah Santa Claus is coming to town Santa Claus is coming to town ကြကင်ထုတ်လွှင့်မဲ့စနေနေ့ခင်းအပတ်စဉ်ကဏ္ဍတွေမှာတော့ဘိန်းဆွဲမှုကြောင့်အမျိုးသမီးတွေကိုဘယ်လိုထိခိုက်သလဲဆိုတာတွေကိုတင်ပြထားတဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာနေ့ခင်းအင်္ဂလိပ်စာသင်ခန်းစာစာတာတွေကိုနားဆင်ရမှာပါစနေနေ့ခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ကမနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40တို့ကနေတိုက်ရိုက်တန်လှည့်နေပါရှင်အခုဒုတိယပိုင်းနာရီဘက်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါပါ
အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကစေတမဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကရှာတွေ့ရတယ်ကျမတို့ဒီမှာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော
် UNODC ကုလမှုရေးဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးရုံးရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့တင်ပြပေးဖို့ရှိပါတယ်ဒါအပြင်သိပ္ပံနဲ့ဤပညာနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာစတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့မြန်မာနိုင်ငံအကြောင်းရေးသားထားတဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကစောင်းမားတွေကိုမနက်နာချမ်းကနေပြီးတော့ကောက်နှုတ်တင်ပြမှာပါရှင
်အမေရိကန်ကမြန်မာစစ်တပ်ကိုနားလည်မှုလွဲနိုင်တဲ့သဘောထားတွေပြသနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The News Tribune Internet သတင်းမှာစောင်းမားရှင်မက်ထရူးပန်နင်တန်ကရေးသားထားပါတယ်အချိန်တော်အတွင်းနီးကပ်တဲ့ဆက်ဆံရေးတွေဖြစ်လာအောင်မဟုတ်သေးဘူးလို့မြန်မာတိုက်ခန့်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်သမ္မတအိုဘားမားကအမခန့်ပြောဆိုခဲ့ပြီးသတင်းပတ်ကြမှာပဲဝေဖန်ခံနေရတဲ့မြန်မာစစ်တပ်နဲ့ပုံမှန်ထိတွေ့ဆက်ဆံမှုတကားဖွင့်ပေးတာဟာအမေရိကန်ကလွဲမားတဲ့အချက်ပြမှုဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေနဲ့ဥပဒေပြုအမတ်တချို့ကပြောဆိုတဲ့အကြောင်းနဲ့စောင်းမားကိုအစချီထားပါတယ်။အိုဘားမားအစိုးရရဲ့တောင်းဆိုချက်အရလွှတ်တော်ကလည်းအမေရိကန်အနေနဲ့မြန်မာစစ်တပ်အတွက်တိုက်ခိုက်ရေးနဲ့မဆိုင်တဲ့သင်တန်းတချို့ပေးဖို့ကိုခွင့်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်။အိုဘားမားအစိုးရကတော့ဒီလိုတင်တန်းတွေပေးတဲ့အတွက်လူခွင့်ရချို့ဖောက်မှုတွေရှိနေတယ်လို့နာမည်ထွက်နေတဲ့မြန်မာစစ်တပ်နဲ့ချက်ချင်းလက်ငင်းပူပူကက်ကက်ဆက်ဆံမယ်ဆိုတဲ့သဘောမျိုးမဟုတ်တဲ့အကြောင်းပြောဆိုနေပေမဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒကိုစောင့်ကြည့်နေတဲ့ဥပဒေပြုအမတ်တွေကတော့အချိန်မတန်သေးဘူးလို့ပြောကြပါဗျ။ Pacific ဒေသဆိုင်ရာအမေရိကန်တပ်များရဲ့တပ်မှုကြီးဖြစ်လာဖို့အမိတင်သွင်းခံထားရတဲ့ရေတပ်ဗိုလ်ချုပ်ကြီး Harry Harris Jr. ကတော့ပြီးခဲ့တဲ့တစ်ပတ်ကလုပ်ခဲ့တဲ့အမေရိကန်အထက်လွှတ်တော်ကြားနာပွဲမှာမြန်မာနိုင်ငံဟာစစ်တပ်ချုပ်ထိမ့်မှုအောက်မှာအခိုင်အမာရှိနေသေးပဲလို့ပြောဆိုသွားခဲ့တဲ့အကြောင်းနဲ့စောင်းမားကိုဆုံးသက်ထားပါတယ်
။မြန်မာနိုင်ငံမှာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းမှာဗီယက်နမ်နိုင်ငံက Viettel Company ကအမေရိကန်ဒေါ်လာတန်800ယင်းနီမြှုပ်နှံခွင့်ရမယ့်သဘောတူညီချက်ရဖို့နှီးစပ်နေပြီဆိုတဲ့ခေါင်းစဉ်နဲ့ Reuters သတင်းမှရေးသားထားတာကိုဆက်ပြောပြကြပါမယ်။Viettel Global Company နဲ့မြန်မာအစိုးရကြောထောက်နောက်ခံပေးထားတဲ့ရတနာပုံ Teleporter ဆိုရင်ရတနာပုံဆက်သွယ်ရေး line တွေတိစောက်ဖို့အနည်းဆုံးအမေရိကန်ဒေါ်လာ300ယင်းနီမြှုပ်နှံမှုအတွက်အစိုးရစီကအတည်ပြုချက်ကိုစောင့်ဆိုင်းနေတယ်လို့ကုမ္ပဏီနှစ်ခုစလုံးကတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကတော့ Viettel Global Company ကနေမြန်မာနိုင်ငံကအမိမဖော်တဲ့သူတို့ရဲ့လက်တွဲဘက်ကုမ္ပဏီနဲ့အတူဒေါ်လာ300ယင်းနီမြှုပ်နှံသွားမဲ့လုပ်ငန်းအစီအစဉ်တွေကိုကြီးညာခဲ့ပြီးလာမဲ့15ရက်နေ့မှာသူတို့အစုရှယ်ယာတွေရဲ့ဆုံးဖြတ်ချက်ကိုကြီးညာနိုင်လိမ့်မယ်လို့ Writers သတင်းဌာနကိုပြောဆိုခဲ့တာပါ။ဒါပေမဲ့လို့လဲ Viettel Global Company တာဝန်ရှိသူတဦးကတော့သူတို့ရဲ့မြန်မာလုပ်ဖော်ကိုင်မက်ဟာရန်နာဘုံ Teleport ဖြစ်တဲ့အကြောင်းအတည်ပြုခဲ့ပါတယ်။ဒါကြောင့်ရန်နာဘုံ Teleport အနေနဲ့မြန်မာနိုင်ငံမှာစောက်ဒမြောက်ဆက်သွယ်ရေးလုပ်ငန်းလိုင်စင်ရရှိတဲ့ကုမ္ပဏီဖြစ်ပြီးလုပ်ငန်းတွေတိုးချဲ့နိုင်ဖို့အတွက်ရှယ်ယာဝန်ကြီးစီကအနည်းဆုံးဒေါ်လာ10,000ရအောင်ကြိုးပမ်းသွားမယ်အကြောင်းနဲ့သတင်းကိုအဆုံးသတ်ထားပါရခင်ဗျာ
အခုနောက်ဆုံးပြောပြချင်တာကတော့ဆောင်းမရှင်တနီကာလူရဲ့လိန်ကျွန်းအဖြစ်ရောင်းစားခံရမဲ့ဘဝကနေကဲတင်ခံရတဲ့တီလာရှင်လေးများဆိုတဲ့ခေါင်းစဉ်နဲ့သတင်းပါလူကောင်ကူးခံရမှုဟာတကယ်ပြဿနာတစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံမှာမိန်းကလေးတွေအနေနဲ့လိန်ကျွန်းအဖြစ်ရောင်းစားခံနေရတယ်ဆိုတာနဲ့ဆောင်းမကိုစားထားပါရဒါပေမဲ့တန်လျင်ဘက်ကမ်းမှာရှိတဲ့တီလာရှင်ကြောင်းတစ်ကြောင်းကတော့တတ်နိုင်သမျှဒီမိန်းကလေးတွေကိုကဲတင်နိုင်ဖို့ကြိုးပမ်းနေတာပါသားမမြင့်စုတီလာရှင်ကျောင်းကိုတီထောင်သူတီလာရှင်ဆရာကြီးဒေါ်အေးတိန်ကြီးကလူမောင်ခိုကူးခံရမှုဘဝကနေကဲတင်ခံထားရသူအများစုပါဝင်တဲ့တီလာရှင်200ကျော်ရဲ့ဘဝကိုစောင့်ရှောက်ဖို့သူ့ဘဝကိုမြုပ်နှံထားသူဖြစ်ပါတယ်။ဒီတီလာရှင်လေးတွေဟာတက်ရွယ်အပြင်မတူကြပေမဲ့တော်တော်များများကအသက်5နှစ်အရွယ်လေးတွေပါ။ဒီတီလာရှင်လေးတွေအသက်18နှစ်ပြည့်တဲ့အခါကျရင်တော့သူတို့ရဲ့ဘဝအတွက်သူတို့ကိုယ်တိုင်ဆုံးဖြတ်ခွင့်ရကြမှာပါအများစုကတော့အိမ်မပြောင်းခြင်းကြဘူးဆိုတာနဲ့စောင်းမကိုဆုံးသက်ထားပါရဲ့ရှင
်တခါတော့ကမ္ဘာသမင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားထားတဲ့စောင်းမတွေကိုမက်နန်ဒာချန်ကကိုအောင်နဲ့တူတင်ပြသွားတာပါရှင်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လလတန်းကအစီအစဉ်တင်ဆက်ထားပါရဲ့ရှင်
ဒီကိမ်းနဲ့ကျင်ပြမယ် idiom အသုံးကတော့
lend a hand
ဖြစ်ပါတယ်စာလုံးပေါင်းက l e n d lend ကငှားတာ a ကတဖက်တခု h a n d hand ကလက် a hand ကလက်တဖက်ဆိုတော့စကွိုက်ကွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်တဖက်ကိုငှားပါပေါ့ကိုယ့်လက်တဖက်ကိုတကယ်ဖြတ်ပြီးငှားဖို့မဟုတ်ဘဲနဲ့ idiom ဆိုတဲ့သုံးပိုက်အဓိပ္ပာယ်ကတော့လူတူဦးကိုဝိုင်းကူတာကိုဆိုတာဖြစ်ပါတယ်။အင်္ဂလိပ်စကားလုံးမှာတော့ HELP help ပေါ့ရှင်။ဒါကြောင့် please lend me a hand လို့ပြောရင်ကျွန်တော်ကျမကိုတစိမ့်လောက်ကူညီပါပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Could you lend me a hand with this suitcase? It's too heavy for me.
ကျွန်တော်ကိုဒီတက်တာဝိုင်းမပေးမလားခင်ဗျာကျွန်တော်တွေ့တိတ်ကိုလေးနေလို့ပါလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase? It's too heavy for me.
အကူညီလို့လို့တောင်းခံခြင်းနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Please lend me a hand
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့ American Indian အသုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်သွားတာပါရှင်။အခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါ။2014မှာမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာပြီးခဲ့တဲ့နှစ်ခါတည်းစာရင်23ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့ UNODC ကုလမှုရေးစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးရုံးရဲ့နှစ်ပတ်လည်အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်။ဘိန်းထွက်ကြရဲဆိုပေမဲ့ထုတ်လုပ်မှုအစဉ်ကဒေတာရင်းမှာမြင့်နေစေရှိတဲ့အတွက်မူရည်ဆေးပြဿနာတွေကိုအထူးသဖြင့်မြန်မာပြည်မြောက်ပိုင်းဒေတာတွေမှာခံစားကြုံတွေ့နေရတယ်လို့လည်းဖော်ပြထားပါတယ်။ KWAT လို့ခေါ်တဲ့ကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံကမြန်မာအစိုးရကကချင်ပြည်နယ်မှာမူရည်ဆေးဝါးထိန်းချုပ်မှုမရှိတဲ့အတွက်မူရည်ဆေးဆွဲသူတွေတိုးလာပြီးအမျိုးသမီးတွေအပေါ်ဆိုးကျိုးတက်ရောက်မှုတွေဖြစ်ပေါ်စေတယ်လို့ဆိုပါတယ်။အကြောင်းစုံကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
Indian is essentially stable in what is commonly called the golden triangle Myanmar and Laos where the two countries kind of come together and opium is produced. However, it's stabilizing at very high levels. In Myanmar, it's essentially exactly where it was last year.
မြန်မာနဲ့လောနိုင်ငံတို့ထိစပ်နေတဲ့ရွှေသတိကန်နယ်မြေမှာဘိန်းအစိုက်ကတက်နေပါတယ်။တက်နေဆိုပေမဲ့တော်တော်လေးမြင့်နေအဆင့်မှာတက်နေတာပါ။မြန်မာနိုင်ငံဟာမနစ်ကအတိုင်းပဲဘိန်းဆိုင်ခင်းကဟက်တာ63,000နီးပါးရှိပါတယ်။လောမှာစိုက်တာနည်းနည်းတိုးလာပါတယ်။အဲဒါကြောင့်နှစ်နိုင်ငံလုံးမှာဘိန်းထွက်ကများနေပါတယ်။
အဲ့ဒါကတော့ UNODC ကုလသမဂ္ဂမူရည်ဆေးဝါးနဲ့ရာဇဝတ်မှုထိန်းချုပ်ရေးရုံးရဲ့ရှေ့တောင်အာရှနဲ့ပစိဖိကီးယားတာဝန်ခံဂျယ်ရမီဒက်ကလက်စ်ကရှေ့တောင်အာရှဘိန်းထုတ်လုပ်မှုကုလသမဂ္ဂရဲ့အစီရင်ခံစာထုတ်ပြန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။အာဖဂနစ္စတန်ပြည်ကမ္ဘာပေါ်မှာဘိန်းထွက်များဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုဟာဒီနှစ်အတွက်ဟက်တာ6,000လောက်ရှိပြီးမနစ်ကတည်းကစာရင်မကွာလှပြီးမယ်လို့လေဘိန်းထွက်ကတော့ metric တန်းချိန်680ရှိတဲ့အတွက်23ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ပြောရမှာပါ။အဲ့ဒါကလည်းစိုက်ပျိုးမြေရော့သွားလို့မဟုတ်ဘဲရာသီဥတုဆိုးရွားမှုကြောင့်အထွက်ရော့တာနဲ့ဘိန်းဆိုင်ခင်းဖြစ်စီရမှာပုံမထိရောက်မှုရှိတဲ့အတွက်ဖြစ်တယ်လို့လည်း UNODC ကပြောပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်တရုတ်နယ်စပ်နဲ့ဆက်နေတဲ့ရှမ်းပြည်မြောက်ပိုင်းမှာဘိန်းဆိုင်ပျိုးမှုအများဆုံးဖြစ်ပြီးစိုက်ပျိုးသူလယ်သမားတွေဟာတကယ်တော့ဝင်ငွေသိမ့်မရကြဘူးလို့လေမစ္စတာဒက်ကလစ်ကပြောပါတယ်
။ The cultivation is undertaken by very poor farmers. These are people that make literally
ဘိန်းဆိုင်ပျိုးတာကတော့သိက်ကိုဆင်းရဲတဲ့လယ်သမားတွေပါ။အဲ့ဒီလယ်သမားတွေဟာတစ်နှစ်လုံးမှဝင်ငွေဟာမယုံမရှိလင်းနဲ့ဒေါ်လာရာခိုင်နှုန်းလောက်ပဲရတာပါ။သူတို့တွေဟာဧကအနည်းငယ်ရှိတဲ့မြေကွက်တွေမှာစိုက်ပျိုးကြရတာပါ။အဲ့ဒီကရတဲ့ဝင်ငွေနဲ့သူတို့ရဲ့မိသားစုစားဝတ်နေရေးအတွက်သုံးရပါတယ်တကယ်တော့ဂျားပွဲစားတွေကနေလေသမားတွေထံကဘိန်းကိုဝယ်ပြီးတော့တဆင့်ဘိန်းပြီးလုတ်တဲ့စီကိုရောင်းတာပါသူတို့ပဲရကြတာပါ အဲ့ဒီဘိန်းဆိုင်တဲ့လေသမားတွေနေတဲ့နေရာကတိတ်ကိုခေါင်ပြီးတော့တာမန်လေသမားတွေထက်တောင်သူတို့ဟာဆင်းရဲကြပါတယ်။ဘိန်းဆွဲသူတွေများပြီးတော့ဆေးထုတ်အပ်တွေတုံ့ကြတဲ့အတွက်လည်းကျန်းမာရေးထိခိုက်မှုတွေရှိကြပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းဘိန်းဆိုင်ပြိုးတဲ့နေရာတွေမှာကချင်ဒေသလည်းပါဝင်တာဖြစ်ပါတယ်။ထိုင်းချေဆိုင် KWAT ခေါ်ကချင်မြို့သမြအစည်းအရုံးကအတန်တိတ်ထိုးစစ်ဆိုတဲ့ခေါင်းကြီးနဲ့မြန်မာစစ်တပ်ရဲ့နှီးပြူဟာတွေကြောင့်ကချင်ဒေသတွေမှာမှုရေးစေဘာပြဿနာကြီးဟာစိုးရင်ရလောက်အောင်ကြီးထွားနေပြီဆိုတဲ့အစည်းအခမ်းစာကိုအောက်တိုဘာလ10ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစည်းအခမ်းစာထဲမှာကချင်ပြည်နယ်မှာအထူးသဖြင့်ဖားကန့်ရှိကြောက်စင်းတွင်းမှာလုကင်နေသူ90ရာခိုင်နှုန်းဟာမှုရေးဆေးဆွဲနေတယ်လို့ဖော်ပြထားပါတယ်။ဒါပြင်ဘိန်းဆွဲသူတွေထဲမှာအထက်တန်းကျောင်းသားအရွယ်တွေလည်းပါဝင်ပြီးဒီဘိန်းဆွဲမှုပြဿနာဟာဒေသတွင်းရှိကချင်အမျိုးသမီးတွေရဲ့ဘဝကိုပိုပြီးထိခိုက်စေတယ်လို့လည်းထောက်ပြထားပါတယ်။ဒီအစည်းအခမ်းစာပြုစုသူတို့ဖြစ်တဲ့ KWAT အစည်းအရုံးရဲ့တာဝန်ခံတူဖြစ်သူမွန်းနေလီကိုဘိန်းဆွဲမှုကြောင့်အမျိုးသမီးတွေပေါ်ဘယ်လိုထိခိုက်တယ်ဆိုတာကိုမေးကြည့်ခဲ့ပါတယ်
။အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကဆေးသမားဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကရှာတွေးရတယ်။ကျွန်မတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ဝင်ရှာဖို့အတွက်ဆိုလို့ရှိရင်လည်းအင်မတန်ခက်ခဲတယ်။ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့နီလန်းတွေထွက်လာတယ်ပေါ့နော်။ဆိုလို့ရှိရင်တချို့ဒီဆေးသုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြုလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာထပ်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်မျိုးသမီးတွေအဲ့လိုမျိုးရုန်းကန်ပြီးတော့သူတို့ရဲ့ဘယ်လိုပြောမလဲမနိုင်တော့မိုးရစေးဝါးတွေကိုသူတို့ရောင်းချတာတွေရှိတယ်ဒါပေမဲ့ဥပဒေကတော့မလွတ်ကင်းဘူးပေါ့နော်ဒါပေမဲ့ဒီမိုးရစေးဝါးအကြီးကြီးမားမားရောင်းချတဲ့တကယ်ကုန်တည်ကြီးတွေကိုစတော့ဘယ်လိုပြောမလဲဖန်ဆီးတာတွေမရှိဘူးပေါ့နော်ကျွန်တော်တို့သိရှိချက်အရပေါ့
ဒီမှုရစီပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်စောစောကလိုမျိုးမိသားစုတွေမှာပြဿနာတွေအခက်အခဲတွေရှိတဲ့အပြင်စီးပွားရေးနဲ့ပတ်သက်ပြီးတော့လည်းအကျက်တဲတွေရှိလာတဲ့ခါကျတော့ဒီလူကုန်ကူးမှုတို့အဲ့ဒါတွေရဲ့အန်ဒီရောအခြေအနေဘယ်လိုရှိပါလဲရှင်ကချင်ပြည်နယ်မှာ
ဟုတ်ကဲ့ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါပေါ့နော်တရုတ်မင်းနမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွလွကိုဖြစ်လာတယ်လွလွဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဘယ်လိုလဲမင်းစွာတုံးဆွဲတယ်တုံးဆွဲတဲ့ပုံမှာပြန်လာလို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိပ်ဆက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ခလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချာလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလုပ်ရှာဖို့အတွက်သူချောက်ထားလာတယ်။အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်။ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီအမျိုးသမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်။ပြုလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီဘယ်လိုပြောဒီမိုးရစွာတောက်တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်။ပတ်စံပဲရချင်လာတဲ့အခါကျတော့ဒီတခြားနိုင်ငံကဒီညာတော့အဖြစ်ဒီပြုတ်ဖက်ကပေါ့နော်ကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့ပတ်စံမျက်နှာကြောင့်ဒီလိုမျိုးပေးစားတဲ့နေရှိတယ်အဲ့လိုမျိုးပေးစားကတခြားနိုင်ငံရောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနေရာမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမြို့ရေးဆေးဝါးစစ်တနာလေးကြောင့်တချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မြို့ရေးဆေးဝါးတောက်တုံးတဲ့အဖေတွေနှိမ့်ဆက်တယ်ရိုက်နှက်တယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ထပြေးတယ်အဲ့လိုမျိုးအခြေအနေပေါ့နော်အဲ့ဒီအခြေအနေပုံမှာဒီလူကုန်ကူးမှုကပိုပြီးတော့ဖြစ်နေပါ
တယ်နေလီတို့ရဲ့ဒီကချင်မျိုးသမီးများအစည်းအဝေးဒီပရမပေါ့နော်ဒီကချင်ပြည်နယ်မှာအမျိုးသမီးတွေအထူးသဖြင့်အင်တောင်ရှိအမျိုးသမီးတွေပေါ့နော်ကြုံတွေ့နေရတဲ့ဒုက္ခအခက်အခဲကိုခုလိုအစည်းအခမ်းစာနဲ့နိုင်ငံတကာကတင်ပြထားတယ်ဆိုတဲ့ခါကျတော့ဒီအစည်းအခမ်းစာကနေဘယ်လိုမျိုးရလာထွက်ပေါ်ပုံမျှော်လင့်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီအစည်းအရင်ခမ်းစာထုတ်ဖို့အတွက်ကျွန်တော်တို့စူးစမ်းတဲ့နှစ်ပေါင်းများစွာရှိပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ data မှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာဆုံးပြဿနာကမိုးရေးဆေးဝါးပြဿနာဖြစ်လာတယ်ဆိုတော့ဒီကိစ္စတွေကိုထုတ်ဖို့အတွက်ကျမတို့အခြေရင်ခံစာထ ထုတ်ရခြင်းရည်ရွယ်ချက်နဲ့ကျမတို့မျိုးလင်းတဲ့ဟာပေါ့နော်ဒီမြန်မာနိုင်ငံမှာတကယ်ပဲတိုက်တိုက်ဝင်းဝင်းအစိုးရအပါအဝင်ပေါ့နော်ဒီမွေးရဆေးဝါးကိုတိုက်ဖြတ်ဖို့အတွက်မွေးရဆေးဝါးရဲ့ကျေးကျွန်ဖြစ်နေတဲ့လူငယ်တွေကိုကယ်နိုင်ဖို့အတွက်ပေါ့နော်ပြုလို့ရှိရင်တစ်ဖက်မှာလည်းဒီမြင်နေရတဲ့ဒီကချင်အမျိုးသားကချင်လူထုတွေကိုလူမျိုးသုံးအောင်လုပ်မယ်ဆိုတဲ့ကိစ္စတွေကိုပပျောက်သွားဖို့အတွက်ပေါ့နော်အဲ့လိုမျိုးမျိုးပြူဟာမဟုတ်ဘဲနဲ့ဒီဟာတွေကိုလုံးဝမရှိအောင်ပေါ့နော်ကိုယ်မြန်မာနိုင်ငံမှာဒါတွေကိုတည်တည်ဝင်ဝင်နဲ့ဝင်ဝင်ပြီးတော့ပြောမယ်မျိုးရေးဝါတိုက်ဖြတ်ဖို့အတွက်ဖြစ်လာဖို့အတွက်ကျမတို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာရဲ့မျိုးရေးဆေးဝါးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်တဲ့ UNODC ပေါ့နော်အနေနဲ့ဆိုလို့ရှိရင်လည်းတကယ်ပို့ပြီးတော့တိကျမှန်ကန်တဲ့ဆေးဝါး society လို့ခေါ်တဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပေါ့နော်ပို့ပြီးတော့လှုပ်ဆောင်ဖို့အတွက်ဒါတွေကိုကျမတို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာကလည်းမြန်မာနိုင်ငံမှာမျိုးရေးဆေးဝါးအကျဉ်းချုပ်ဖြစ်နေတဲ့ပို့ပြီးတော့မျိုးရေးဆေးဝါးကြောင့်ဒုက္ခအကြီးကြီးရောက်နေတဲ့ကြေတနာအကြီးကျယ်ဖြစ်နေဆိုတဲ့ဟာကိုဒီနိုင်ငံတကာကလည်းဒီအစိုးရတွေကိုတစုံတရာဖိအားပေးပြီးတော့ဒါတွေကိုလက်တွေ့ကြကြပေါ့နော်ဝေဝေပြီးတော့တားဆီးချက်သိမ်းဖို့ကြောပေါ့နော်ကျမတို့မျှော်လင့်တာလည်းရှိပါတယ်ပြီးလို့ရှိရင်ကျမတို့နောက်တစ်ခုမျှော်လင့်တာကကျမတို့ရဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးပြဿနာကြောင့်ပေါ့နော်ဒီတွင်းစစ်ဖြစ်တာကမြေပေါင်းများစွာကြာနေပြီဆိုတဲ့အခါကျတော့ဒီတိုင်းရင်းသားအရေးတွေကိုအဓိကထားပြီးတော့ Federal ပြည်ထောင်စုတစ်ခုဖြစ်လာဖို့တော့ပေါ့နော်အခုပြောနေတဲ့ Nationwide Ceasefire တနင်္ဂနွေလုံးပြစ်ခရစ်စီရေဆိုတဲ့ကိစ္စတွေပေါ့နော်အဲ့ဒီဘာမှတဆင့်ဒီကေမြန်မာနိုင်ငံကဒီကေငင်းချမ်းတဲ့နိုင်ငံကြီးဖြစ်လာဖို့တော့ပေါ့နော်ကျွန်တော်တို့မျှော်လင့်လာတယ်ရှိပါတယ
်ဒေါ်လာလာတန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရပြီးတဲ့နောက်မှာဒေါက်ခင်မျိုးသက်ရဲ့သိပ္ပံတဲ့ဤပညာကိုထုတ်လွှင့်မှာပါရှင်
ဒီတစ်ပတ်တော့ဝင်းချင်အတွက်အန်တီဟေပေးတဲ့အတန်း noise pollution လို့ခေါ်တဲ့အတန်းညဉ့်ဉန်းမှုအကြောင်းကိုပြောပြပေးပါစီ။လေထဲမှာမျက်စိနဲ့မြင်ရတဲ့မိခိုးတွေအမှုံအမွှားတွေရှိရင်ဒီလေထုညဉ့်ဉန်းမှုရှိနေတယ်ဆိုတော့ကိုထင်းထင်းရှားရှားသိနိုင်ကြပေမဲ့လေထဲကနေတဆင့်လာတဲ့အတန်းနဲ့အနံ့တို့ရဲ့အန်တီဟေတွေကိုတော့သတိမူမိသူရှားတယ်လို့တဘာဝဝင်းချင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်။
အတန်းညဉ့်ဉန်းမှုကလေထုညဉ့်ဉန်းမှုတွေမှာပါနေတယ်။ဒါပေမဲ့လူတွေကမသိတော့ခါကျတော့သဘောမပေါက်ဘူးဖြစ်နေတာပေါ့နော်။အဲ့ဒါတွေကအများကြီးထိခိုက်သွားနိုင်ပါတယ်။အတန်းကလေထုထဲမှာဖြစ်နေပါတယ်။ဆိုတော့လူကနားကကြားရတယ်။ကြားတဲ့အခါမှာနှောက်ရှက်ဖြစ်တယ်။ထို့အတူအတန်းနေရဲ့နှိုင်းနေရဲ့တုံ့ဟောင်းမှုတွေများလာတဲ့အခါမှာလည်းစိတ်ဓာတ်တန်းဆိုင်ရာနောက်ပြီးတော့ခန္ဓာကိုယ်ရဲ့လူရဲ့ကျန်းမာရေးကိုလည်းထိခိုက်တယ်။နောက်ပြီးတော့ခါဥမာဆိုတိရိစ္ဆာန်တွေဆိုတော့တိရိစ္ဆာန်တွေဆိုလို့ရှိရင်လည်းအတန်းကိုမှီပြုတ်ပြီးတော့သူတို့မှသာတော့နေထိုင်ရတယ်နောက်ပြီးတော့အဖို့ရှာရတယ်သူတို့ရဲ့စကြက်တွေလည်းပြောင်းသွားမယ်လူတွေလည်းတစ်ခါတိရိစ္ဆာန်ပုံမှာပြန်ပြီးတော့မှီနေပါတယ်နောက်ပြီးတော့လူတွေမှာဆိုလို့ရှိရင်လည်းအကြာအာယုံကထိကြိုက်သွားလို့ရှိရင်နားတွေပါလေပင်းသွားပြီဆိုလို့ရှိရင်တက်တလုံးဖြစ်သွားတဲ့ကိစ္စတွေပေါ့နော
်ဒီအတန်နဲ့ပတ်သက်ပြီးတော့တဘာဝဝန်းကျင်ကိုဘာတွေကအဓိကထိကြိုက်စေလဲအချက်ကလေးတွေချပြီးပြောပြပေးပါ
အဓိကမော်တော်ကားအတန်တွေပေါ့နော်မော်တော်ကားဟောင်းကအတန်တွေဖြစ်တယ်နောက်လေးချောင်းကအလေးဉာဏ်တော့ဘာလို့အစံနေနောက်တစ်ချက်ကတော့အကြီးစားဆက်ပုပ်ပစ္စည်းများပေါ့နော်အစာဦးဆောက်တာတရားဆောက်တာအလံပြင်တာအဲ့ဟာတွေနောက်ပြီးတော့ဓာတ်အားနဲ့သုံးတဲ့ပစ္စည်းတွေပေါ့နော
်အတန်ချက်ဆက်တွေပေါ့နော
်ဟုတ်ကဲ့ရှင်ပစ္စည်းတွေကလည်းအဲ့ရအတန်နေအဲ့အတန်နေကတဘာဝပတ်ဝန်းကျင်ကိုထိခိုက်နေပါတယ်ဒီဂျန်နရေတာတွေဘာတွေဆိုတာကဖွံ့ဖြိုးတော့တိုင်းနိုင်ငံများမှာဆိုလို့ရှိရင်ဒါဟာလူတွေအိမ်လေးနဲ့တလောက်အကက်ကြီးလည်းမဖြစ်ဘူးအခုကနေတိုင်းလှက်ပတ်နေတော့အဲ့ရအတန်တွေကတုံခါမှုတွေကတလန်းကိုအိမ်ရှိတစ်ခေတ်ကနည်းနည်းပေါင်းလိုက်လို့ရှိရင်အများကြီးဖြစ်လာနိုင်တယ
်ဆိုတော့မြန်မာနိုင်ငံမှာဒီအတန်နဲ့ပတ်သက်ပြီးတော့ပေါ့နော်ထိခိုက်နိုင်တယ်ဆိုတာကိုမှတ်တမ်းမှတ်ရနဲ့ဘယ်လိုသတ်မှတ်ထားတာလဲများတွေ့မိပါလဲ
ကျမသိတဲ့လောက်တော့အတန်နဲ့ပတ်သက်ပြီးတော့ထိခိုက်တယ်ဆိုတာကိုလောက်ဖို့အစီအစဉ်ရှိကောင်းတော့ရှိမယ်ဒါပေမဲ့အခုအချိန်ထိတော့မှတ်တမ်းနေတဲ့အထိမရှိသေးဘူးလို့ထင်ပါတယ
်။ဒီအတန်မှာဟိုနှုံးနေရှိရပေါ့နော်။အတန်ရဲ့ရိုက်ခတ်မှုနှုံးနေရှိတယ်။ဒီနှုံးနေဟာဘလောက်တန်အထိဆိုလို့ရှင်လူတွေကိုအနှောက်အယှက်ဖြစ်စေတယ်လို့သတ်မှတ်ပါလား
။ဟုတ်ကဲ့အခုဟိုအတန်ကိုတိုင်းတာလား decibel ဆိုတဲ့စနစ်နဲ့တိုင်းတယ်ပါတယ်။တုံးရ decibel ဆိုတာ dBA လို့ခေါ်ပါတယ်။ဘာမှမရှိဘူးပေါ့နော်။တကယ်လို့ပင်အန်လေးကြားလိုက်မယ်ဆိုရင် 10 dBA ဖြစ်သွားမယ်။အမှန်စကားလေးပြောတာဆို 60 dBA လောက်ရှိတယ်။အဲ့တော့ 85 လောက်ရသွားပြီဆိုရင်ဒါလူကိုထိခိုက်တယ်။ဒီဇယ် truck ကြီးတစ်ခေါက်ဖြတ်သွားမယ်ဆိုတော့ဒါ85လောက်ရှိသွားပြီ။အဲ့85ထက်ကျော်သွားလို့ရှိရင်လူတွေကကြားရှည်ပေါ့နော်။ လှုပ်လို့ရှိရင်ထိခိုက်သွားမယ်ဒါကြာရှည်အတွက်နောက်တစ်ခုကပါလဲဆိုခဏလေးနဲ့အတန်အမြင့်ကြီးဖြစ်သွားတာဥမာဆိုဗျာအိုးတန်တစ်ခုကဆိုလို့ရှိရင်140လောက်145လောက်ရှိတယ်ဥမာဒေမြန်ကြီးက jet engine ကဒေမြန်ကအပေါ်တက်တော့မှဆိုရင်သူ့ရဲ့အတန်ထုတ်တဲ့အတန်140ရှိတယ်135လောက်ဆိုရင်ကိုယ်လူရဲ့နာနာလာပြီးတော့ထိခိုက်လာပြီအဲ့ထက်ကျော်သွားလို့ရှိရင်သူကဒီ140လောက်ကျော်သွားလူရဲ့နာလုံးဝကိုပြန်ပြင်လို့မရတော့ပါဘူ
းဆရာနာဘာပျက်စီးနိုင်တဲ့အထိအတန်ဒုက္ခပေးနိုင်တယ်ပေါ့နော
်ဟုတ်ကဲ့ရှင်နောက်ပြီးတော့အခုဟိုဆောက်လို့ရေးသမားတွေဆိုကြည့်ပါသူတို့မှာဆောက်လို့ရေးနဲ့သုံးတဲ့ပစ္စည်းတွေပေါ့နော်ဥပမာဆိုရင်မြေကြီးကိုကွန်ကရစ်ဒီမြေကြီးကိုဖြိုဖျက်ဖို့လို့သုံးတဲ့ကိရိယာကြီးရဲ့အမတန်ကျဲလောင်ပါတယ်သူတို့ရဲ့နှောင်းနေရပြစ်သွားနိုင်တယ်အိမ်နားမှာရှိတဲ့လူတွေပါအချင်းတူတူလေးမှာပဲအတန်အစူးကြီးကြတဲ့ခါမှာနားမှာရှိတဲ့အာယုံတွေကပြတ်သွားနိုင်ပါတယ
်အတန်ကြောင့်ပေါ့နော်ဖြစ်နိုင်တဲ့ဒီကျန်းမာရေးထိခိုက်မှုနည်းနည်းပြောပြပေးပါလ
ားအော်အများကြီးပဲရှင်ပထမဆုံးကတော့အတန်များလာတဲ့ခါမှာဒုခနာကမှဖိအားများလာပြီးတော့သွေးဖိအားတွေတက်လာတယ်မဟုတ်လို့လဲဆိုတော့အတန်အခြေကြီးတစ်ခုကိုလူကဘုန်းဟုဆိုကြားလိုက်မယ်ဆိုရင်ခန္ဓာကိုယ်ကအဒရီနလင်းဆိုတဲ့ဓာတ်တစ်ခုထုတ်တယ်အဲ့ဓာတ်ကဘာလဲဆိုရင်လူလှုပ်ရှားမှုတစ်ခုလုပ်ဖို့အတွက်စဉ်နှစ်ပြင်ပေးတာပေါ့နော်။သွေးဖြည့်အားတိုးလာမယ်။အသက်ရှူတာတွေကမြန်လာမယ်။ဥတွေပါတွေကလည်းလှုပ်ရှားနှပ်မှုနည်းသွားမယ်။သွေးကြောတွေကလည်းကျဉ်လာမယ်။နောက်ပြီးတော့ကြွက်သားတွေကလည်းတောင့်လာမယ်။ဒါဟာခန္ဓာကိုယ်ကိုပြင်ဆင်ပေးတာပေါ့နော်။လှုပ်ရှားနိုင်မှုဒါအနေပဲဆိုပြီးပြေးနိုင်မှုတစ်ခုခုလုပ်နိုင်မှုပြေးလေတဲ့ဒါတွေအမြင်ဖြစ်နေမယ်ဆိုရင်ဒီဟာတွေကနှလုံးရောဂါတွေဖြစ်နိုင်တယ်။တချို့ဆိုရင်ကိုယ်လေးချိန်နေတဲ့ကလေးတွေလည်းမွေးတယ်လို့အထောက်အထားတွေလည်းရှိတယ်။တချို့ဆိုလို့ရှိရင်အစာအိမ်ယောဂါတွေဖြစ်တယ်၊ဦးနဲ့ပတ်သက်တဲ့ယောဂါဖြစ်တယ်၊ကောင်းကြိုက်တယ်ပေါ့နော်။အတန်နေဖြစ်နေတာကလည်းအစိုးရကလည်းအများကြီးတည်တယ်ပေါ့။အသေးစားဆက်မှုလုပ်ငန်းတွေကလူနေနေရာတွေရောက်နေတယ်လေ။လူတွေကကြားနေတယ်ပေါ့နော်။နည်းဆုံးတော့အေးအေးပြက်တယ်။အေးအေးပြက်တဲ့အခါမှာလှုပ်အားနဲ့ကြတယ်။လှုပ်ခွင်ထိခိုက်ဒဏ်ရာရမှုတွေလည်းများလာတယ်။လူတွေရဲ့နေတဲ့ဝင်းကျင်မှာကျေတောင်တဲ့အတန်အများကြီးကြားတဲ့အခါမှာလူတွေကစိတ်တူလာမယ်၊စိတ်ရှုပ်လာမယ်ပေါ့နော်။
ဒီအတန်နဲ့ပတ်သက်တဲ့ဒီပတ်ဝန်းကျင်နှောက်ယှက်မှုမရှိအောင်ဘာတွေလုပ်ဖို့အသင့်ပါလဲ
။လုံနိုင်တာကိုနှစ်ပိုင်းပိုင်းလို့ရပါတယ်။လူတစ်ယောက်ချင်းအနေနဲ့လုပ်လို့ရတာ။နောက်တစ်ခုကအစိုးရအနေနဲ့ဒါနောက်ပြီးတော့အုပ်စုများအနေနဲ့လုပ်လို့ရတယ်ဆိုပြီးခွဲလို့ရပါတယ်။ပထမဆုံးတည်ဖို့ကတော့အတန်ကဘယ်ကလာတဲ့အတန်နေလဲ။အတန်တွေကိုကဏ္ဍပိုင်းချဖို့လိုပါတယ်။ဒီအတန်တွေကပဝင်းကျင်နေမှုထိုင်မှုကြောင့်ဖြစ်လာတာလား။လုပ်ငန်းဆောင်တာကြောင့်ဖြစ်လာတာလား။ဒေပို့ဆောင်ကြောင့်ဖြစ်လာတာလား။အဲ့တော့ကြည့်ပြီးတဲ့အခါမှာတယောက်ချင်းအနေနဲ့လုပ်မယ်ဆိုရင်တော့ပထမဆုံးအတန်ကျဲတဲ့နေရာမှာရှိမယ်ဆိုလို့ရှိရင်နားလေးကို ear plug လို့ခေါ်ပါတယ်နားကိုဆို့ထားတဲ့အဆို့များ port plastic အဆို့များဒီမှာရှိပါတယ်အဲ့ဒါတွေကိုဆို့ထားပါမယ်အဲ့အဆို့တွေကဘယ်လောက်အတန်နှုံးနေကာကွယ်တယ်ဆိုတော့သူတို့ရေးထားပါတယ်အထူးသဖြင့်လုပ်ငန်းဆောင်တာမှာအတန်အကျဲကျဲကိုလုပ်မယ်လူတွေဆိုရင်တတ်ထားတဲ့နဲ့ထို့အတူပဲကျဲကျဲကြောင်အတန်တွေလုပ်တော့မယ်ဆိုရင်ဘေးနားကလူတွေကိုလည်းအနားမှာမရှိအောင်ထားဖို့လိုတယ်ဘာလို့ဆိုတော့နားကအငြင်းပွင့်နေတဲ့ကြောင့်မလို့ဒီတောင်အမှတ်တမဲ့ကြားသွားရင်နားပင်သွားနိုင်ပါတယ်ဘာမှလုပ်မရအောင်ဆိုအိမ်နားကရှောင်ထွက်သွားလို့ရပါတယ်တယောက်ချင်းတယောက်ချင်းအနေနဲ့လည်းအတန်ကျဲကြီးတွေမလုပ်တင်ပါဘူးဥပမာဆိုကလေးတွေဆိုခုဆို iPod တွေပဲဆိုတော့အမြင့်ကြီးအတန်ကြီးနားထောင်နေအဲ့ဒါတွေရတယ်နားကိုဖြစ်သွားနိုင်တယ်အစိုးရအဖွဲ့အစည်းတွေအကုန်လုံးကလည်းဌာနလိုက်ဌာနလိုက်ပေါ့အထူးသဖြင့်လူလေးအင်ဂျင်နာမှဆိုရင်ပေါ့နော်အတန်တွေကိုကားတဲ့အတန်ကားတတိုင်းတွေကိုဘယ်လိုလုပ်မလဲဒါကို solution ဆောက်လို့ရဌာနရောစီပင်ဌာနတို့ ਨੇ တိုင်းနေပြီးလုပ်တင်တယ်။နောက်လူလေးအင်ဂျင်တွေများတဲ့နေရာမှာအသေးစားဆက်မှုလက်မှုလုပ်နေဝင်လုပ်တာကိုလည်းတားဆီးတင်တယ်။အဓိကကတော့ဥပဒေများကိုနည်းနည်းထုတ်တင်တယ်။အမှဘယ်တော့မှဆိုအတန်ကိုဒီလောက်ထက်တော့မကျော်တဲ့မှုကားဟွန်းနေလည်းဒီလောက်မတီးပါနဲ့စတဲ့ဖြစ်ပေါ့နော်။လူများအေဂျင့်တာယာဆိုနေနိုင်မှုအတွက်ဥပဒေထုတ်တဲ့ ਨੇ နောက်ပြီးတော့လေလူတွေအင်းနဲ့လဲအတင်းဖွဲ့ဖွဲ့တဲ့ ਨੇ အမေရိကန်ပြည်ထောင်စုမှာဆိုရင်ဒီလိုဘလိုဘလိုလူတွေနေနေထိုင်နေနေရမှာအတန်တွေကိုနေအောင်လုပ်မလဲဆိုတာကိုသူနည်းသူခံနဲ့လုပ်ကြတယ
်တဘာဝဝန်ကျင်ဆိုင်အင်ဂျင်နီယာဒိုအေးအေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရှင်နောက်တစ်ပတ်မှာပြန်ပြီးဆုံးကြအောင်
တခင်မြတ်တဲ့ရဲ့သိပ္ပံနဲ့နီးပညာကဏ္ဍပါရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာယူကရိန်းနိုင်ငံမှာအစိုးရတည်းရဲ့ဖွဲ့စည်းလိုက်ကြောင်းကြေညာချက်ကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်ဒီအခြေအနေမှာအခက်အခဲတွေရှိပါတယ်ဒါပေမဲ့အကျိုးဆက်တွေပေးအပ်နိုင်ဖို့နဲ့ပြည်ရင်ပြောင်းလဲရေးကိုအကောင့်ထဲပေါ်နိုင်ဖို့အတွက်လုတ်ကိုလုတ်ရမယ်လုတ်ကန်းစဉ်ဖြစ်တယ်လို့ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ်။
ယူကရိန်းအစိုးရတဲ့အနေနဲ့စီးပွားရေးတည်ငြိမ်အောင်လုပ်ဆောင်မှုအဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့ဒီမိုကရေစီအလေးအထရှင်သန်အားကောင်းလာရေးကိစ္စတွေကိုအမေရိကန်ပြည်ထောင်စုကကူညီပံ့ပိုးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ရုရှားနိုင်ငံကကျူးကျော်ရန်စမှုမျိုးနဲ့ကြုံတွေ့နေရတဲ့အခြေမျိုးမှာနယ်မြေတည်တံ့ခိုင်မြဲမှုစတဲ့အရေးကိစ္စတွေမှာဆက်လက်ပြီးတော့အခိုင်အမာရပ်တည်သွားမှာဖြစ်ပါတယ်။စက်တင်ဘာလ5ရက် Minsk အပြစ်ခတ်ရစရေးသဘောတူညီမှုပြုလုပ်ခဲ့ကြစဉ်အချိန်ကလေးကနေတိုးမဟာမိတ်အဖွဲ့ရဲ့ဌာနချုပ်မှအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံဟာယာနဲ့ချီးပြီးရှိတဲ့စစ်အုပ်သုံးဆောင်ပစ္စည်းတွေတင်ကားတွေတန်ကြပ်ကမော်တော်ယာဉ်တွေအမြောက်တွေကိုကဲထုတ်ပြီးတော့ယူကရိန်းနိုင်ငံအတွင်းမှာရှိတဲ့ရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေကိုတိုက်ရိုက်ပေးပို့နေတယ်လို့ပြောဆိုခဲ့ပါတယ
် Russian military forces still operate in eastern Ukraine where they provide command
ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအတွင်းမှာဆက်လက်ပြီးတော့လှုပ်ရှားနေသေးရှိပါတယ်သူတို့ဟာခွဲထွက်ရေးသမားတွေအတွက်စစ်ရေးဆိုင်ရာကုတ်ကဲမှုနဲ့စီမံခန့်ခွဲရေးအထောက်အကူတွေပံ့ပိုးပေးနေကြပါတယ်ရုရှားနဲ့သူတို့ထောက်ခံမှုပေးထားတဲ့ခွဲထွက်ရေးသမားတွေဟာတော်တော်ကွဲပြားခြားနားတဲ့ရွေးချယ်မှုကိုပြုလုပ်လာတာသိတာထင်ရှားပါတယ်သူတို့ဟာငင်းငယ်ရေးစကားဝိုင်းစီကိုရောက်လာနိုင်ခဲ့တယ်။သူတို့အနေနဲ့ Minsk သဘောတူညီချက်ကိုအပြည့်အဝအကောင့်ထဲပေါ်နိုင်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်ရန်စတဲ့လုံဆောင်မှုနဲ့ပတ်သက်ပြီး NATO အဖွဲ့ကြီးကစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ NATO နဲ့ Ukraine Commission တို့ပူးတွဲထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာရုရှားအနေနဲ့နိုင်ငံတကာလိုက်နာရမယ့်ဥပဒေကိုဖောက်ပြက်ပြီး Ukraine နိုင်ငံအရှေ့ပိုင်းကိုမတိမငင်ဖြစ်အောင်လှုပ်ဆောင်နေတာခွဲထွက်ရေးသမားတွေကိုတင်ကားတွေခင်မီကာကွယ်ရေးစနစ်တွေလက်နက်ကိရိယာတွေထောက်ပံ့ပေးနေတာစက်တင်ဘာလကရရှိခဲ့တဲ့ Minsk သဘောတူညီမှုကိုဖောက်ဖျက်တဲ့စစ်ရေးလှုပ်ရှားမှုတွေပြုလုပ်နေတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။ယူကရိန်းနိုင်ငံတည်ငြိမ်မှုပြပြအောင်ရုရှားဘက်ကတမင်တက်တက်လှုပ်ဆောင်နေမယ်ဆိုရင် NATO အဖွဲ့အနေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေပိုင်ဆိုင်မှုအပေါ်နိုင်ငံရေးအရထောက်ခံမှုပေးရလိမ့်မယ်ဆိုတာကိုပြသရလိမ့်မယ်လို့ NATO အဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg ကပြောဆိုခဲ့ပါတယ်။အဲ့ဒီထဲမှာယူကရိန်းနိုင်ငံအနေနဲ့သူ့တိုင်းပြည်ကိုသူကာကွယ်နိုင်စေဖို့အတွက်နေတိုးအဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးနဲ့လုံခြုံမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးဖို့လဲပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေဟာယူကရိန်းနိုင်ငံရဲ့ဒီမိုကရေစီရေး၊ညီညာရေး၊တရားဝါပြောရေး၊လွတ်လပ်ရေးနဲ့ပြင်ပကနေဝင်ရောက်ဆွတ်ဖက်မှုမခံရရေးစတာတွေကြိုးပမ်းအားထုတ်နေကြတဲ့ယူကရိန်းပြည်သူတွေနဲ့အတူဆက်လက်ပြီးတော့ရပ်တည်သွားမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လင်းခဲ့တာကတော့အမေရိကန်ဆိုရရဲ့အမြင်သဘောထားဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးရပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပါအောင်ရှင
်။ယူကရိန်းကိုစီးရဲအရာကူညီပြီးရုရှားကိုပိတ်ဆို့တံကပ်ဖို့မှုတွေပါဝင်တဲ့အမေရိကန်ဥပဒေကြမ်းအတွက်အမေရိကန်၏အကြီးအကျယ်နောင်လာရပြီးပျက်စီးဆုံးရှုံးမှုတွေရင်ဆိုင်ရမယ်ဆိုပြီးရုရှားကပြောပါရယ်ယူကရိန်းကိုဒေါ်လာတန်350ပမာဏရှိတဲ့စီးရဲအကူအညီတွေပေးပြီးရုရှားထိပ်တန်းစီးပွားရေးသမားတွေကိုပိတ်ဆို့တံခတ်မှုတွေပါဝင်တဲ့ဒီဥပဒေကိုအမေရိကန်အထက်လွှတ်တော်ကတင်းကြီးတင်းညွတ်တဲ့ထောက်ခံမဲပေးခဲ့ပြီးပါပြီခင်ဗျာအမေရိကန်သမ္မတဘရိတ်ဥပမာနဲ့ CIA အကြီးအကဲဂျွန်ဘရန်နန်တို့မှCIA ရဲ့စစ်စစ်မြင်းမြင်းနဲ့နီလန်းနေတဲ့ပတ်သက်လို့တူညီတဲ့အမြင်တွေရှိတယ်လို့အင်ဂျီရောပြောခွင့်ရ George Arnest ကပြောပါရယ်ဒါပေမဲ့လည်း Mr. Brennan ကတော့ CIA ရဲ့ဒီစစ်စစ်ရဲ့နီးစနစ်တွေဟာညှဉ်းပန်းနှိပ်စက်တာမဟုတ်ဘူးဆိုပြီးပြောဆိုထားတာပါဒီဇင်ဘာလ12ရက်နေ့မှာမြန်မာဥရောပကုန်သည်ကြီးများအသင်းမြန်မာနိုင်ငံမှာစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်ပြင်သစ်မြန်မာစက်မှုလက်မှုကုန်သည်ကြီးများအသင်းကဦးဆောင်ပြီးတခြားစီးပွားရေးလုပ်ငန်းတွေနဲ့စုဖွဲ့ထားတဲ့အသင်းတွေကဥရောပမြန်မာကုန်သည်ကြီးများအသင်းရဲ့လုပ်ငန်းတွေစတင်လည်ပတ်နိုင်အောင်ကူညီဆောင်ရွက်မှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုအောင်ရေဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါရှင်အင်ဂျင်နီယာကတော့ Jackson Witt ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါမနေ့7နာရီကနေ9နာရီမှာတော့ဒီအစီအစဉ်ကိုပြန်ပြီးတော့နားဆင်လို့ရပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်သွားရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.